Welcome to the Voice of America in Burmese.
မင်္ဂလာနဲ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ19ရက်တင်းငွေနေမနက်ခင် VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ 9.2 မီတာ 24.32 နဲ့ 40 ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီမနေ့အတွက်စီစဉ်လေးကိုတင်ဆက်ပေးတော့မှာပ
ါမင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်ဝလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုအနေနဲ့ NATO အဖွဲ့ကိုဆက်လက်ပံ့ပိုးပေးတော့မှာဖြစ်ကြောင်းမြို့နစ်လုံခြုံရေးညီလာခံမှဒုသမ္မတ Mike Pence ကပြောပါတယ်တမရထရမ့်ဟာအခုအတန်လွင့်နေတဲ့အချိန်မှာပဲ Florida ပြည်နယ်မှာလူထုစုဝေးပွဲကျင်းပနေပါတယ်အိန္ဒိယအခြေစိုက် Tata Steel Company ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာတမနီပစ္စည်းတွေတိုးချဲ့ရောင်းချဖို့စီစဉ်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချားနဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာက
I bring you this assurance. The United States of America strongly supports NATO and will be unwavering.
Atlantic သမုဒ္ဒရာတစ်ဖက်တစ်ချမ်းကနိုင်ငံတွေနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးမြူနစ်မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာ American ဒုသမ္မတ Mike Pence ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါ့ပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစီစဉ်စာအုပ်တွေကိုဒီမနက်မှာနားဆင်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောင်သတင်းတွေကိုကိုစောဝင်းလိုင်းနဲ့မန္တလေးချန်တို့ကကြီးညာပေးပါမယ်ရှင်။
မြောက်အတ္တလန္တိတ်စာချုပ် NATO မဟာမိတ်တပ်ပေါင်းစုကြီးကိုအမေရိကန်ပြည်ထောင်စုအနေနဲ့မရင်းမြန်ထောက်ပံ့ပေးတော့မှာဖြစ်ပေမဲ့ဥရောပတိုက်ကမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းကာကွယ်ရေးအသုံးစရိတ်ကိုတိုးမြင့်ကြဖို့လိုအပ်ကြောင်းအမေရိကန်ဒုသမ္မတ Mike Pence ကသူ့ရဲ့ပထမဆုံးနိုင်ငံရေးမူဝါဒဆိုင်ရာမိန့်ခွန်းတွင်သတိပေးပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ NATO မဟာမိတ်အဖွဲ့ကိုအပြည့်အဝထောက်ပံ့ပေးတော့မှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့အာမခံချက်ပေးလို့ကြောင်းအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီမှာရှိနေတဲ့ဒီမဟာမိတ်အဖွဲ့ကြီးကိုမရင်းမြန်ထောက်ပံ့ပေးတော့မှာဖြစ်ကြောင်းဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာဒုသမ္မတ Pence ကစနေနေ့ကပြောလိုက်တာဖြစ်ပါတယ်။ဥရောပတိုက်ကမဟာမိတ်တွေအနေနဲ့လည်း NATO မဟာမိတ်အဖွဲ့ထဲထည့်ဝင်ရမယ်သူတို့ရဲ့ GDP ပြည်တွင်းအသင်းရင်ကွန်ထရိုးလုပ်မှုရဲ့200ခိုင်နှုန်းကိုအပြည့်အဝထည့်ဝင်ကြဖို့လိုအပ်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်။သမ္မတ Trump အစိုးရနဲ့ရုရှားအစိုးရကြားကဆက်ဆံရေးနဲ့ပတ်သက်လို့အငြင်းပွားစရာတွေဖြစ်ပေါ်နေတဲ့အချိန်မှာပဲ Ukraine စစ်ရဲစဲရေးအတွက်ရုရှားနဲ့ Ukraine အကြားချုပ်ဆိုထားတဲ့Minsk the border ni jet ကိုရုရှားအနေနဲ့လေးစားလိုက်နာဖို့လိုအပ်ပြီး Ukraine ရှေ့ဘက်ဘိုင်းကအကြမ်းဖက်မှုတွေရော့ကျသွားအောင်ရုရှားအနေနဲ့လှုပ်ဆောင်မှုစောင့်ကြည့်သွားမှာဖြစ်ကြောင်းရုရှားနဲ့အမေရိကန်ကြားသဘောတူညီတဲ့အချက်တွေရှာနေတဲ့အချိန်ထဲမှာပဲအမေရိကန်ဘက်ကရုရှားရဲ့လှုပ်ဆောင်ချက်တွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်ကြောင်းလည်းဒုသမ္မတ Mike Pence ကပြောကြားခဲ့ပါတယ်
ဥရောပနိုင်ငံတွေနဲ့နိုင်ငံစုံနဲ့ဆက်ဆံရေးကိုပုံမှန်ခိုင်မာအောင်လှုပ်ဆောင်ကြဖို့ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကဲလ်ကပြောဆိုလိုက်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်ဒုသမ္မတ Mike Pence ကလည်းမြောက်အတ္တလန္တိတ်စစ်ဆာချုပ် NATO အဖွဲ့ကိုချီးကျူးစကားပြောဆိုခဲ့ပေမဲ့ဥရောပသမဂ္ဂ EU ရဲ့အခမ်းကဏ္ဍကိုတော့ထည့်သွင်းပြောဆိုခြင်းမရှိတာကြောင့်နိုင်ငံတကာရေးရာတွေမှာအမေရိကန်ရဲ့ချင်းကပ်မဲ့အလားအလာတွေပေါ်စိုးရိမ်မှုတွေထွက်ပေါ်လာပါတယ်ဆဲခင်လွန်ကာလကမ္ဘာနိုင်ငံရေးစက်ကုံမှာ EU ကုလသမဂ္ဂနဲ့ NATO တို့လိုအဖွဲ့အစည်းတွေကိုထောက်ခံအားပေးတဲ့အဖွဲ့အစည်းတွေရဲ့အရေးပါပုံတွေကိုလည်းဂျာမနီနိုင်ငံမြူနစ်မြို့ကလုံခြုံရေးဆိုင်ရာညီလာခံမှာစနေနေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းဂျာမန်ဝန်ကြီးချုပ်ကအလေးထားပြောကြားခဲ့ပါတယ်။အတူတကွဆက်ပြီးတော့လက်တွဲသွားမလားတတိတခြားပုံစံနဲ့ပြန်သွားမလားဆိုပြီးဂျာမန်ဝန်ကြီးချုပ်မာကဲကမိန့်ခွန်းထုတ်ခဲ့တယ်လို့ကဘာကြီးတာယာဝါပြောရေးအတွက်ရောတနိုင်ငံချင်းစီအတွက်ပါအတူလက်တွဲဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်က NATO အဖွဲ့ဟာခင်မမီတော့ဘူးလို့ပြောခဲ့ဘူးတဲ့အတွက်စိုးရိမ်မှုတွေရှိနေတာကိုတုံ့ပြန်တဲ့အနေနဲ့ဒုသမ္မတကလည်းဂျာမန်ဝန်ကြီးချုပ်လိုပဲ NATO မဟာမိတ်အဖွဲ့ကိုထောက်ခံကြောင်းပြောကြားခဲ့ပါတယ
်။သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်မဲပုတ်မြို့လေစိတ်အပြင်မှာရွေးကောက်ပွဲကာလမဲဆွယ်စည်းရုံးမှုပုံစံမျိုးလူထုစုဝေးပွဲကြီးအခုကျွန်တော်တို့အတန်လွင့်နေတဲ့အချိန်မှာပဲကျင်းပနေပါတယ်။ဖလော်ရီဒါပြည်နယ်ကအတ္တလန္တိတ်သမုဒ္ဒရာကမ်းရိုးတန်းတစ်လျှောက်ရှိတဲ့မဲပုတ်မြို့မှာဒေသစံတော်ချိန်စနေနေ့ညနေ 9:00 ခွဲကျော်လောက်မှာစတင်တဲ့အဲ့ဒီလူထုစုဝေးပွဲအတွင်းသမ္မတထရမ့်ကသူပေးထားတဲ့ဂရုတွေတိုင်းအမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်တော့မှာဖြစ်ကြောင်းအမေရိကန်အလုတ်သမားတွေအလုတ်ကင်ပေါ်ရရှိအောင် Made in America လို့ခေါ်တဲ့အမေရိကန်ပြည်တွင်းပြစ်တွေကိုဝယ်ယူသုံးစွဲကြဖို့လိုအပ်ကြောင်းသမ္မတဘာရက်အိုဘားမားအစိုးရလက်ထက်ချမှတ်ခဲ့တဲ့လူတိုင်းတက်နိုင်တဲ့ကြမ်းမာရေးဆောင်ရှားမှုအစီအစဉ်ကိုပြင်ဆင်အစားထိုးမဲ့မူကြမ်းအသစ်ကိုမကြခင်တင်သွင်းသွားမှာဖြစ်ကြောင်းအစွန်းရောက်အကြမ်းဖက်မွတ်စလင်တွေတိုင်းပြည်တွင်းဝင်မလာနိုင်အောင်လှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲမက္ဆီကိုနယ်စပ်မှာခြံစည်းရုပ်ခတ်မဲ့အစီအစဉ်ကိုလည်းအကောင့်ထဲပေါ်သွားမှာဖြစ်ကြောင်းတက်ရောက်လာတဲ့ထောက်ခံသူတွေကိုပြောကြားပါတယ်သမရဖြစ်လာပြီးတလအကြာမှာအခုလိုတမှုထူးခြားစွာလူလူစီယိုပဲကျင်းပရတာဟာသူ့ရဲ့ပြောဆိုလှုပ်ဆောင်ချက်တွေကိုသတင်းမီဒီယာတွေကအများတော်စွာဆက်ဆံခြင်းမရှိတဲ့အတွက်သူပြောလိုတဲ့စကားကိုလူထုထံတိုက်ရိုက်ပြောကြားခြင်းဖြစ်ကြောင်းအမေရိကန်ပြည်သူတွေနဲ့တိုက်ရိုက်ထိတွေ့ပြောဆိုခြင်းဟာ အထူးရောက်ဆုံးနေဖြစ်တယ်လို့သမ္မတထရမ့်အနေနဲ့ယူဆတဲ့အတွက်ဖြစ်ကြောင်းအင်ဗျူရောပြောခွင့်ရအမျိုးသမီးဆာရာဆောင်းဒါစ်ကရိုက်တာသတင်းဌာနကိုကြာသပတေးနေ့ကပြောကြားခဲ့ပါတယ်။သမ္မတထရမ့်ပေးတဲ့ကိုစကားမပြောခင်သမ္မတကတော့မယ်လနီယာထရမ့်ကသမ္မတကိုခေါ်ယူမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်
။ American ပြည်ထောင်စုနယူးယောက်မြို့ကအထင်ကြီးကနေရာတွေကိုတိုက်ခိုက်ဖို့အစီအစဉ်မှာပါဝင်ခဲ့တဲ့အတွက်ဖမ်းဆီးထောင်ချခံခဲ့ရတဲ့မြန်မာအီဂျစ်တရားဟောဆရာထောင်ထဲမှာတွေ့ဆုံသွားပြီဖြစ်ကြောင်းအမေရိကန်ထောင်အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အသက်88နှစ်အရွယ်ရှိခ်အိုမာအဗ်ဒယ်ရာမန်ဟာဆီးရုပ်ယောဂါနဲ့နှလုံးသွေးကြောယောဂါတွေကိုအချိန်တော်ကြာခံစားခဲ့ရပြီးတဲ့နောက်မှာစနေနေ့မနေ့အစောပိုင်းမှာပဲတွေ့ဆုံခဲ့တာဖြစ်ကြောင်းမြောက်ကိုရိုင်းနားပြည်နယ်ဘတ်နမ်မြို့ကပြည်ထောင်စုအချင်းတောင်တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်။ရော့ကမန်ဟာလူ6ဦးတွေ့ဆုံခဲ့ရတဲ့နယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးညီနောင် World Trade Center ကို1993ခုနှစ်ကဘုံခွဲတိုက်ခိုက်မှုနဲ့ဆင့်ရွယ်မှုရှိခဲ့ပေမဲ့ဓာတ်ရိုက်ကျူးလွန်မှုနဲ့အရေးယူခံရတာတော့မဟုတ်ပါဘူး။သူဟာနယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်အပါအဝင်မန်ဟတန်တတိယရပ်ကွက်ကအထင်ကြီးအဆောက်အုံတွေအပြင်မြို့ရဲနဲ့ချိတ်ဆက်ထားပြီးလူသုံးများတဲ့အဝေးပြေးလမ်းမြေအောက်ဥမင်ကြီးနှစ်ခုနဲ့အဓိကတံတားဒဇင်းကိုလည်းဖောက်ခွဲတိုက်ခိုက်ဖို့အတွက်မအောင်မြင်တဲ့ကြံစီမှုမှာအကြံပေးခဲ့မှုနဲ့1995ခုနှစ်ကလေးကထောင်သွင်းအကျဉ်းချခံခဲ့ရတာပါဣသရေလနဲ့အီဂျစ်နိုင်ငံတွေကိုအမေရိကန်ကအားပေးထောက်ခံမှုကိုဆန့်ကျင်မှုရည်ရွယ်ခဲ့တာလို့လည်းပြောဆိုခဲ့တာဖြစ်ပါတယ်။ရော့ကမန်ရဲ့တားဖြစ်သူကတော့ဖခင်တေဆုံးကြောင်းအမေရိကန်အာဏာပိုင်တွေကမိသားစုထံဖုံးဆက်အကြောင်းကြားခဲ့တယ်လို့ Reuters သတင်းဌာနကပြောကြားခဲ့ပါတယ်။
ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932 9လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာပါကစ္စတန်နိုင်ငံကအိန္ဒိယအာဖဂန်နိုင်ငံနဲ့နဇက်ကိုပိတ်လိုက်ပြီးအမြောက်တင်နယ်လည်းပိတ်ခတ်ခဲ့သလိုစစ်သွေးကြွတွေကိုလည်းလိုက်လံရှာဖွေဖမ်းဆီးမှုတွေအကြီးအကျယ်လှုပ်ဆောင်ခဲ့တာမှာမတင်ငါသူ100ကျော်တေဆုံးသွားခဲ့ပါတယ်ဒါဟာပါကစ္စတန်နိုင်ငံထဲမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအဆိုးဝါးဆုံးဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလက်စားချေတဲ့အနေနဲ့လှုပ်ဆောင်တာလည်းဖြစ်ပါတယ်IS Islamic စစ်သွေးကြွတွေကနိုင်ငံစလုံးမှာအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်အသက်ပေါင်းများစွာဆုံးရှုံးခဲ့ကြရပါတယ်အဲ့ဒီလိုနိုင်ငံစလုံးမှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ခံရတဲ့အတွက်အိန္ဒိယနိုင်ငံအချင်းချင်းကြားသွေးစီညီညွတ်မှုရှိမလားပဲနေဇာဖြတ်ကျော်တိုက်ခိုက်မှုတွေကျွလွန်သူတွေကိုလက်ခံပေးထားတယ်ဆိုပြီးအပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်ဂျာတာပရီနီကပါကစ္စတန်နိုင်ငံမှာဖြစ်သွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အများစုကအထွတ်အမြတ်ထားရာဆူဖီဖျားကြောင်ထိမှန်သွားပြီးအနည်းဆုံးလူပေါင်း82ဦးတေဆုံးတဲ့အပြင်အများပြားလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဆင်းပြင်းတဲ့တွင်မှာဖြစ်သွားခဲ့တဲ့အဲ့ဒီအသေးခံတိုက်ခိုက်မှုရဲ့မြင်ကွင်းကပါကစ္စတန်အစိုးရကိုပါတုံ့လုံသွားစေခဲ့ပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကိုအာဖဂန်အခြေစိုက်ဂျမာဦးအဟရာဆိုတဲ့အဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်ကြောင်းပါကစ္စတန်နိုင်ငံဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ဩစတြေးလျနိုင်ငံကမ်းလွန်ပင်လယ်ပြင်တဲ့ကယာယီစခန်းတွေမှာထိန်းသိမ်းထားတဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုစီပို့ဆောင်တဲ့သဘောတူညီချက်ကိုဆန့်ကျင်တဲ့အနေနဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာဆန္ဒပြခဲ့ကြပါတယ်။သဘောတူညီချက်ဟာအမေရိကန်သမ္မတဘရက်အိုဘားမားအစိုးရနဲ့ပြီးခဲ့တဲ့နိုဝင်ဘာလမှာအသက်ဝင်ခဲ့တာဖြစ်ပါတယ်။သဘောတူညီချက်အရဩစတြေးလျကတာဝန်ယူပြီးပေါ်ပေါ်နျူးကနီနဲ့နော်ရူးကျွန်းတွေပေါ်ကယာယီထိန်းသိမ်းစခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်1250လောက်ကအမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချခွင့်ရမှာဖြစ်ပါတယ်။
အိန္ဒိယနိုင်ငံအခြေစိုက်တာတာစတီးကုမ္ပဏီဟာပြည်တွင်းစျေးကွက်မှာတမဏိအတွက်ပစ္စည်းတွေရောင်းချမှုအောင်မြင်လာပြီးတဲ့နောက်ကုမ္ပဏီကထုတ်လုပ်တဲ့တမဏိအတွက်ပစ္စည်းတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့လိုပြည်ပနိုင်ငံတွေကိုတင်ပို့ရောင်းချဖို့စီစဉ်နေပါတယ်။အိန္ဒိယနိုင်ငံအတွင်းကစျေးကွက်မှာ B2C လို့ခေါ်တဲ့စီးပွားရေးလုပ်ငန်းကနေဝယ်ယူသုံးစွဲသူတွေလက်ထဲထုတ်လုပ်တဲ့အများစုကကြက်နေတဲ့ကုမ္ပဏီစည်းအဖြစ်အောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ပြီးဖြစ်ကြောင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဟာလည်းအိန္ဒိယနဲ့အလားတန်တူတဲ့စျေးကွက်တွေရှိနေကြောင်းတာတာကုမ္ပဏီရဲ့အိန္ဒိယနဲ့အရှေ့တောင်အာရှဆန်ရအကြီးအကဲကပြောပါတယ
်ဒီနှစ်ထဲမှာတိမ့်နေချီတဲ့ခလီငယ်တွေဟာအာဟာရချွတ်တက်မှုနဲ့ရင်ဆိုင်ရဖို့ရှိပြီးဒီထဲမှာနှစ်သိန်းနီးပါးအသက်ရှင်သန်နိုင်ဖို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကနေတတိပေးလိုက်ပါတယ်။ကြီးမားတဲ့ပြဿနာဖြစ်မလာအောင်ရှောင်ရှားနိုင်မှုအတွက်ဆိုမာလီယာနိုင်ငံကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေတိုးမြှင့်ပေးရဖို့လဲကုလသမဂ္ဂကတိုက်တွန်းပါတယ်။ဆိုမာလီယာနိုင်ငံမှာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာကတော့တောင်ပိုင်းကဘေးနဲ့ဘူခုဒေသတွေဖြစ်ပြီးမြောက်ပိုင်းကဆူးနဲ့ဆရတ်ဒေသတွေကဒုတိယလိုက်တယ်လို့လဲအကူအညီပေးရေးဝန်ထမ်းတွေကပြောပါတယ်။
ကိုဇော်ဝင်းလိုက်မင်းနနာ channel ဒေါခင်မျိုးတက်တူကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ Atlantic သမုတ်တရားတစ်ဖက်တစ်ချက်ကနိုင်ငံတွေနဲ့ဆက်ဆံရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်မေဂန်ပြည်အောင်စုကမြောက် Atlantic စာချုပ်အဖွဲ့ NATO နဲ့မိတ်ဖက်ဆက်ဆံရေးမှာမရေမရိုင်းထောက်ခံသွားမယ်လို့ဒုသမရ Mike Pence ကဂျာမနီနိုင်ငံ Munich မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာပြောပြီးတော့မိတ်ဖက်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေကိုတော့ပိုတိုးပြီးပေးရမယ်လို့တတိပေးထားပါတယ်။ Henry Ridgewell ပေးပို့ထားတဲ့သတင်းလောင်းကိုပထမဆုံးပြောပြချင်ပါတယ်ရှင်။သမရ Trump ရဲ့သတင်းစကားကို Munich မြို့စီတည်လာတယ်လို့ဒုသမရ Pence ကပြောပါတယ
်။ I bring you this assurance.The United States of America
ကမြောက်အတ္တလန္တိတ်စာချုပ် NATO ကိုအပြည့်အဝထောက်ခံပြီးအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေနဲ့မိတ်ဖက်ဆက်ဆံရေးကိုဆက်ပြီးထောက်ပံ့သွားမယ်အကြောင်းအမှတ်ကံချက်ပေးဖို့ကျွန်တော်ရောက်လာတာ
ပါ။ဥရောပမိတ်ဖက်နိုင်ငံတွေအနေနဲ့သူတို့ရဲ့ပြည်တွင်းအသက်တင်ထုတ်လုပ်မှုရဲ့ညားခိုင်နှုန်းကိုကာကွယ်ရေးကဏ္ဍမှာတုံးပြီးတော့ NATO အပေါ်ထောက်ပံ့ကြောင်းပြဖို့ဒုသမရ Pence ကထပ်ခါတောင်းဆိုပါ
တယ်။ To fulfill this commitment,And for most,
မိတ်ဖက်နိုင်ငံတွေအနေနဲ့ကတိတည်ကြဖို့သမ္မတထရန့်ကမျှော်လင့်ပြီးအခုချိန်ဟာမိတ်ဖက်တွေအနေနဲ့ပိုအားစိုက်ထုတ်ရမယ့်အချိန်ရောက်ပြီလို့ယူဆပါတယ်
။ဒီစည်းဝေးမှတိုင်ခင်တုန်းကတော့ American နဲ့ Russia ဆက်ဆံရေးအပေါ်မှာပဲအာရုံစိုက်မှုတွေများခဲ့တ
ာပါ။ We must hold Russian accountable and demand that they honor the Minsk
Ukraine စစ်ရဆဲရေးအတွက် Russia နဲ့ Ukraine အကြားချုပ်ဆိုထားတဲ့ Minsk သဘောတူညီချက်ကို Russia အနေနဲ့လေးစားဖို့လိုပြီး Ukraine အရှေ့ပိုင်းကအကြမ်းဖက်မှုတွေလျော့ကျသွားအောင် Russia အနေနဲ့လှုံ့ဆော်ဖို့ Russia ကိုစောင့်ကြည့်ဖို့လိုပါတယ် Russia နဲ့ American အကြားသဘောတူနိုင်တဲ့အချက်တွေရှာနေတဲ့တစ်ချိန်တည်းမှာပဲ American ကတော့ Russia ရဲ့လှုံ့ဆော်ချက်တွေကိုဆက်လက်စောင့်ကြည့်နေမှာကိုသိစေချင်ပါတယ
်ဒီမင်းကကိုနားထောင်ပြီးမှတော့ကမ္ဘာမှာပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့အချိန်လို့ Russia နိုင်ငံသားရေးဝန်ကြီး Sergey Lavrov ကပြောပါတယ
်ဒီ leader должны сделать
တာဝန်စီးတတ်တဲ့ခေါင်းဆောင်တွေအနေနဲ့ရွေးချယ်မှုတွေလုပ်တဲ့အခါမှာဒီမိုကရေစီနီးကျတရားမျှတတဲ့ဆုံးဖြတ်ချက်တွေကိုချမှတ်မယ်လို့မျှော်လင့်ပါတယ်။ကမ္ဘာနောက်ထပ်နိုင်ငံတွေကြီးစိုးတဲ့ခေတ်ကုန်ကာလလို့တောင်မှကျွန်တော်တို့ခေါ်ရမှာပါ
။စီးရီးချမ်းဖတ်မှုတွေရှိတဲ့ဆိုတဲ့အနောက်နိုင်ငံတွေရဲ့ဆွဆွဲချက်ကို Lavrov ကညှင်းဆိုပြီးတော့ American ရွေးကောက်ပွဲပေါ် Russia ကလွှမ်းမိုးဖို့ကြိုးစားခဲ့တယ်ဆိုတဲ့ကိစ္စမမှန်ကြောင်းကိုလည်းပြောခဲ့ပါတယ
်။ взаимного уважения
American ဘယ်လိုဆက်ဆံရေးမျိုးလူချင်းတလဲလို့မေးလိုက်ရင်အပြန်အလှန်လေးစားမှုရှိရက်လက်တွေ့ကြတဲ့ဆက်ဆံရေးမျိုးစီစဉ်ခြင်းပြီးကမ္ဘာကြီးတည်ငြိမ်ရေးအတွက်ကျွန်တော်တို့တာဝန်ရှိတယ်ဆိုတာအစိမတ်ပြုဖို့လိုအပ်တယ်လို့ဖြစ်မှာပါ
မြန်မာမျိုးမှာကျင်းပတဲ့ညီလာခံမှာ American နဲ့ Russia အနာကက်ဆက်ဆံရေးအကြောင်းကလူပြောများတဲ့အကြောင်းအရာဖြစ်နေပါတယ် Russia ဘက်ကမြင်တဲ့နောက်နိုင်ငံတွေကြီးစိုးတဲ့ခေတ်လွန်ကာလဆိုတဲ့အတွေ့နဲ့ American သမ္မတရဲ့ NATO အပေါ်အားဖြည့်မဲ့အမြင်နှမျိုးတို့ကအတော်ကွဲပြားနေတာကိုတွေ့နေရပါသေးတယ် Crimea ကျွေးဆွဲကို Russia ဝန်သိမ်းမှုဖြစ်စေခဲ့တဲ့ယူကရိန်းနိုင်ငံမှာတရင်ပြည်မှာဖြစ်ခဲ့တဲ့ပုံကံမှုနှစ်ပတ်လည်နေ့ကလာမယ့်စနေနေ့မှာကြားရောက်မှာဖြစ်ပါတယ်။ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေနဲ့ American ရဲ့ထောက်ပံ့မှုရှိပါမလားဆိုတာနဲ့ပတ်သက်ပြီးတော့ Munich မြို့ညီလာခံအပြီးမှာစိုးရိမ်မှုတွေညှော်နေသွားပါပြီ။ဒါပေမဲ့ဥရောပအတွင်းပြည်ပခါဖြစ်မဲ့အရေးတွေပေါ်မှာတော့စိုးရိမ်စိတ်တွေရှိနေပါသေးရဲ့ရှင်။ American နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပြီးအခုခါမှာတော့ American ပြည်ဝင်ခွင့်ကိစ္စအကြောင်းကိုတင်ဆက်ပေးပါမယ်။ Canada ဝန်ကြီးချုပ် Justin Trudeau နဲ့ American သမ္မတ Donald Trump တို့ရဲ့ပထမဆုံးတွေ့ဆုံဆွေးနွေးပွဲမှာတော့လူဝင်မှုကြီးကြပ်ရေးနယ်စပ်လုံခြုံရေးဆိုင်ရာအယူဆတွေအကြီးအကျယ်ဆန့်ကျင်ကွဲလွဲနေတာသိသိသာသာထွက်ပေါ်လာပါတယ်။ VOA ရဲ့အင်ပီတော်သတင်းတောက် Mary Ellis Selina ရဲ့သတင်းလွှာကို Matt Tengi ထက်ကပြောပြပေးပါမယ်။
American သမ္မတအင်ဗျူရောမှာရင်းရင်းနှီးနှီးကြိုးဆိုနှုတ်ဆက်ခဲ့ကြပြီးနောက်မှာသမ္မတရုံးခန်းတွင်အခြေအနေဆွေးနွေးခဲ့ကြပါတယ်။ကုန်သွယ်ရေးနဲ့လုပ်အကန့်ကိစ္စအပေါ်မှာတော့မဟုတ်ပါဘူး။ American သမ္မတ Donald Trump က
We have before us the opportunity to build even more bridges.
ကုန်သွယ်ရေးပေါင်းကူးဒတာတွေ၊ပူးပေါင်းဆောင်ရွက်ရေးပေါင်းကူးဒတာတွေနဲ့နိုင်ငံခြားပေါင်းကူးဒတာတွေပိုးပြီးတည်ဆောက်နိုင်မယ့်အခွင့်အလမ်းတွေကျွန်တော်တို့မှာရှိနေပါပြီ
။လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးအပိုင်းမှာတော့ဒီလိုမချောမွေ့ခဲ့ပါဘူး။မက္ကဆီကိုနယ်စပ်တစ်လျှောက်ခြံစည်ရိုးခတ်မယ်ဆီးရီးယားနိုင်ငံလိုမွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ကန့်သတ်မယ်အမေရိကန်သမ္မတထရန့်ရဲ့အစည်းအဝေးတွေအပေါ်မှာတော့သဘောထားကွဲလွဲခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအခုလိုပြောပါတယ်
It's a stance of common sense and we are going to pursue it vigorously.
လုံးတင်လှုပ်ထိုက်လို့လိုရတဲ့ကိစ္စဖြစ်ပါတယ်။အားသွန်ခွန်ဆိုင်ဆက်ပြီးလှုပ်သွားမှာဖြစ်ပါတယ်။အားလုံးမြင်တွေ့နေကြတဲ့အတိုင်းပါပဲ။ဒီမှာလည်းမဟုတ်ပါဘူး။တကဘာလုံးမှာကြုံတွေ့နေရတဲ့ကိစ္စပါ။ဒီလိုပြဿနာတွေကိုကျွန်တော်တို့နိုင်ငံတွင်ရှိနေမှာမလို့လားပါဘူး။ဒီတိုင်းရက်ပြီးကြည့်မနေနိုင်ပါဘူး
။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့ဒါကိုသဘောမတူပါဘူး။
Continue to pursue our policies of openness
ကျွန်တော်တို့ကတော့လုံခြုံရေးကိုထိပါမခံပဲရွှေ့ပြောင်းဝင်ရောက်သူတွေဒုက္ခသည်တွေကိုဖွင့်ပေးမဲ့မူဝါဒတွေအတိုင်းဆက်ပြီးတော့ကျင့်သုံးသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းဆောင်းခဲ့တာတွေတဲမှာအောင်မြင်မှုတွေရှိခဲ့တာကလည်းတကြောင်းပါဝင်ပါဆီးရီးယားဒုက္ခသည်4000နီးပါးလက်ခံခဲ့ပါတယ်အကြောင်းကတော့ကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်တဲ့ American ပြည်အောင်စုကဘာတလွားနဲ့ပူးပေါင်းဆောင်နေတာဖြစ်လို့ပါပဲ
American လွှဲမှုကြီးကြပ်ရေးဆိုင်ရာအရာရှိတွေကပြီးခဲ့တဲ့သတင်းပတ်တုန်းကဌာနေပြန်ပို့ရေးအတွေ့လူပေါင်း600ကိုဖမ်းဆီးခဲ့ပါတယ်ဒီလူတွေထဲက85ရာခိုင်နှုန်းကရာဆွေးမှုကျူးလွန်ထားသူတွေဖြစ်တယ်လို့လည်းအစိုးရကပြောပါတယ်သမ္မတထရန့်ကတော့
I said at the beginning we are going to get the bad ones the
ဆောင်းပေးမှပြောခဲ့တယ်လို့ပါပဲကျွန်တော်တို့အနေနဲ့တကယ်လူဆိုးတွေကိုဖမ်းဆီးတော့မှာပါသူတို့ကိုနိုင်ငံတွင်းကနေထုတ်ပြန်မှာပါဒါကိုကျွန်တော်တို့လုပ်နေတာပါအားလုံးပြီးဆုံးသွားတဲ့အခါမှာတော့လူတိုင်းသိပြောကြမှာပါအခုတော့မှပဲလူတွေတိတ်ကိုပျော်နေကြတယ်လို့ကျွန်တော်ပြောနိုင်ပါတယ်
။လူဝင်မှုကြီးကြပ်ရေးပိုင်းမှာတော့ကနေဒါနိုင်ငံကမတူးတဲ့နည်းလမ်းနဲ့ချဉ်းကပ်နေတယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေအပေါ်အလေးထားမယ်လို့ဝန်ကြီးချုပ်ထူးထူးကပြောဆိုသွားပါတယ်
။ The last thing Canadians expect is for me to come down and
နောက်ဆုံးအနေနဲ့ကတော့ကနေဒါပြည်သူတွေရဲ့မျှော်လင့်ချက်ကကျွန်တော်ထွက်လာပြီးတော့တခြားနိုင်ငံတွေဘယ်လိုအုပ်ချုပ်သင့်တယ်ဆိုတာကိုပြောဆိုပေးဖို့ဖြစ်ပါတယ်။ကျွန်တော်ရဲ့အခမ်းအနားကျွန်တော်ရဲ့တာဝန်ယူမှုကတော့ကနေဒါရဲ့ချင်းကပ်မှုတွေကိုထင်ဟပ်စေမဲ့နီလန်နဲ့ဆက်လက်အုပ်ချုပ်ဖို့နောက်ကဘာကြီးမှအပြုသဘောဆောင်တဲ့စံနမူနာပြရုပ်တစ်ခုဖြစ်စေဖို့ပါပဲ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အခုလိုတုံ့ပြန်ပါတယ်
။ We want to have a big beautiful open door and we want people
ကျွန်တော်နိုင်ငံတွေကိုလူတွေဝင်လာစေချင်ပါတယ်။ဝင်လာနိုင်အောင်လဲလှလှပပခန်းခန်းနာနာနဲ့တကားတွေဖွင့်ပေးချင်ပါတယ်။ဒါပေမဲ့မှတ်မကန်လူတွေကိုတော့အဝင်မခံနိုင်ပါဘူး
။ခေါင်းဆောင်တို့ကြားသဘောထားကွဲပြားမှုတွေရှိနေပေမဲ့လည်းနှစ်နိုင်ငံကြားနီးနီးကပ်ကပ်ဆက်ဆံရေးထားရှိဖို့သဘောတူခဲ့ကြပြီးနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုကတော့ဆက်ပြီးခိုင်မြဲနေဦးမှာဖြစ်ပါတယ်ရှင်
။မန်တင်ကြီးထိုက်တင်ဆက်သွားတာပါ။ခုတစ်ခါမှာတော့ဦးအောင်ခေရဲ့မြန်မာရေးသုံးသပ်ချက်ကိုကြည့်ကြအောင်ပါ။လူ့အခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်တဲ့အပြည်ပြည်ဆိုင်ရာဖွဲ့စည်းတွေရဲ့အစီရင်ခံစာကို NLD အစိုးရလက်မခံနိုင်လို့ငြင်းပွားနေရပုံကိုဦးအောင်ခေကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်။
ဝန်ဆောင်စုကြည်ကောင်းဆောင်နဲ့ NLD အစိုးရတက်လာပြီမဲ့လူ့အခွင့်အရေးအခြေအနေဟာကောင်းမွန်လာတာမဟုတ်ဘူးလို့လူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကသုံးသပ်ပါတယ်။အရင်အစိုးရဟောင်းတွေထားခဲ့တဲ့အငွေစိုးကိုဆက်ခံရရှိတဲ့ NLD အစိုးရဟာမနိုင်တဲ့ဝင်ကိုထားရတယ်လို့ဖြစ်နေပါတယ်။လူ့အခွင့်အရေးအများဆုံးချိုးဖျက်တဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေအပေါ် NLD အစိုးရဩစာမညောင်းတာကိုထောက်ပြကြပါတယ်2016မှာလူ့အခွင့်အရေးချိုးဖျက်မှုတိတိသာသာများလာတယ်လို့ပြည်တွင်းအရသာအဖွဲ့73ဖွဲ့ပါဝင်တဲ့လူ့အခွင့်အရေးမှတ်တမ်းခွင့်ရကလည်း February 10ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြပါတယ် Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အောက်တိုဘာ31ရက်နေ့ထုတ်အစီရင်ခံစာကိုတော့သမရယုံကညှင်းဆိုထားပြီးဖြစ်ပါတယ်ဒါပေမဲ့လောလောဆယ်အငင်းပွားနေရတာကကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံရဲ့ရဘီလာ3ရက်နေ့ထုတ် 53 မျက်နှာ flash report ရုပ်ချင်းအစီရင်ခံစာဖြစ်ပါတယ်ဒေါ်စန်းစုကြည်ကတယ်လီဖုန်းဆက်ပြီးတုံ့ပြန်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့သတင်းထုတ်ပြန်ပြီးရှင်းလင်းတာမျိုးလည်းလုပ်ပါတယ
်ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီမှာဒေါ်စုဥက္ကဋ္ဌဖြစ်ပြီး၄လကျော်မှာရခိုင်ပြည်နယ်မြောက်ပိုင်းကိုမူဆလင်နဲ့နှက်ကင်တစုကဝန်တိုက်လို့ဝန်ထမ်းအချို့တည်ဆုံးပါတယ်ဗမာဆိုရဘက်ကတုံ့ပြန်တဲ့အခါမှာဘင်္ဂလီရိုဟင်ဂျာများပြားဘင်္ဂလားဒေ့ရှ်ဘက်မှဝင်ရောက်ခိုလုံကြပါတယ်2016အောက်တိုဘာ9ရက်ကစပြီးဘင်္ဂလားဒေ့ရှ်ကိုဝင်ရောက်လာသူ200ကျော်ကိုကုလသမဂ္ဂဒုက္ခသည်ယုံကအဖွဲ့ဝင်4ဦးက2019ဇန်နဝါရီလမှာတွေ့ဆုံမေးမြန်းပြီးဖေဖော်ဝါရီ3ရက်မှာအစီရင်ခံစာထုတ်ပါတယ်ဝင်ရောက်ခိုလုံသူ66000ရှိမယ်လို့ခန့်မှန်းတဲ့အထက်က200ကျော်ကိုရွေးပြီးမေးမြန်းပါတယ်ဂျိုဒူးကရိုက်တဲ့တပ်ပုံ Amnesty လူ့အခွင့်ရေးအဖွဲ့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့နဲ့တခြားကုလအစိုးရခန်းစာကိုကိုးကားတယ်လို့ဆိုပါတယ
်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့လူတတ်မှုမတိမှုလူရဲ့ဖြစ်စည်းမှုနဲ့အခြားအကြမ်းဖက်မှုတွေကိုတွေ့ဆုံမေးမြန်းသူ200ကျော်ကတက်သေးထွက်ဆိုတာဖြစ်ပါတယ် မွတ်စလင်လက်နက်ကိုင်တစုရဲ့တိုက်ခိုက်မှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်10ဦးသေဆုံးတာကိုအကြောင်းပြပြီးအစိုးရတပ်ကငြင်းငြင်းရှင်းလင်းရေးလုပ်ပါတယ်ဒီကိစ္စကိုကုလသမဂ္ဂလူ့အခွင့်ရေးရုံးကဝေဖန်တဲ့အခါဒုသမရဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းရေးကော်မတီကိုဒီဇင်ဘာ1ရက်နေ့မှာဖွဲ့စည်းပြီးရက်ပေါင်း60အတွင်းအစည်းအဝေးခါစားထုတ်ပြန်မှုတာဝန်ပေးထားပြီးမြင်ဝတရားပြက်ကွက်သွားပါတယ်ဒီတော့အတွင်ကုလသမဂ္ဂဒုက္ခသည်ရုံးကအမှုတမ်း၄ဦးဟာဇန်နဝါရီလ၈ရက်က23ရက်အထိ16ရက်ကွင်းစင်းလေးလာပြီး10ရက်အတွင်းမှာရုပ်ချင်းအစီရင်ခံစာထုတ်ပြန်နိုင်ပါတယ
်မြန်မာအစိုးရစုံစမ်းရေးကော်မရှင်ရက်60အတွင်းမလုံနိုင်လို့တက်တန်းထပ်တိုးပေးရတဲ့ကိစ္စကိုကုလသမဂ္ဂအဖွဲ့က26ရက်အတွင်းစုံစမ်းလေးလာပြီးရုပ်ချင်းအစီရင်ခံစာထုတ်ပြန်တာကိုအစိုးရစုံစမ်းရေးကော်မရှင်ကစစ်ဆေးနေတယ်လို့ဖေဖော်ဝါရီလ၈ရက်နေ့ထုတ်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်ကဖော်ပြပါတယ်။ဆွဆွဲတဲ့အတိုင်းပြမှုကျူးလွန်တဲ့အထောက်အထားအခိုင်အမာရှိတယ်ဆိုရင်အရေးယူမယ်လို့ဖော်ပြပါတယ်။ဘင်္ဂလီရိုဟင်ဂျာ200ကျော်ရဲ့တက်တေထွက်ချက်အသေးစိတ်ကိုဖော်ပြတဲ့ကုလသမဂ္ဂရုပ်ချီးအစီရင်ခံစာကို NLD အစိုးရလက်မခံနိုင်ဘူးဆိုတာကိုတော်ဝိုက်တဲ့နီးနဲ့အကြောင်းပြန်လိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကဒါကာမြို့မှာကျင်းပတဲ့စည်းဝေးမှာလည်းမြန်မာကိုယ်စားလှယ်ကလက်မခံနိုင်ကြောင်းညင်းဆိုခဲ့ပါတယ်။
ဘင်္ဂလီရိုဟင်ဂျာကိစ္စမှာဝါဒပြန်လုတ်ကြံတဲ့သတင်းနဲ့သတင်းမှားတွေရဲ့ဒဏ်ကိုဗမာအစိုးရခံနေရတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဆိုပါတယ်။ရိုဟင်ဂျာကိစ္စကိုနိုင်ငံခြားစာနယ်ဇင်းအချို့ကထင်သလိုလုတ်ကြံပုံကြီးချေတာရှိတယ်လို့ပြပရောက်ရိုဟင်ဂျာကလည်းတစ်ဖက်သက်ထိုးနဲ့တိုက်ခိုက်ရေးသားတာတွေရှိပါတယ်။ဒါပေမဲ့အစိုးရဟာကိုလုတ်ဆရာရှိတာတွေကိုတိတ်ခါရှိရှိလုတ်ကင်ပြီးအချိန်မီအစီရင်ခံစာထုတ်နိုင်ရင်ဝါဒပြန်တာတွေကိုဂရုစိုက်စရာမလိုပါဘူး။ဒါလို့မလုံနိုင်မဲ့သူများရေးတဲ့အစီရင်ခံစာကိုအမြဲတမ်းညှင်းဆုံနေရတဲ့အဆင့်ကမတက်နိုင်ရင်ကြားလေယုံရခက်လေဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂကိုယ်စားလှယ်ရန်ထီးလီကဇန်နဝါရီလ20ရက်နေ့ကမှတ်ချက်ချသွားပါတယ်။ဒုသမရဦးမြင့်ဆွေခေါင်းဆောင်တဲ့စုံစမ်းရေးမစ်ရှင်နဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့စုံစမ်းမှုတွေဟာထွက်ပြီးသားအစီရင်ခံစာတွေကိုတုံ့ပြန်မှုသာယူရတာမို့အပြည်ပြည်ဆိုင်ရာကယုံကြည်ပါမလားဆိုတာတန်လျာရှိစရာဖြစ်နေပါတယ်။ပြကြလွတ်လပ်ပြီးသိက္ခာရှိတဲ့ကော်မရှင်ကသာဓမ္မဒိဋ္ဌံကြကြစုံစမ်းစစ်ဆေးနိုင်လိမ့်မယ်လို့ယူဆကြပါတယ်။ဘင်္ဂါလီလူညာပြဿနာဟာပြည်လည်နိုင်မှုနိနေသာသာအစီရင်ခံစာရေးတဲ့ကိစ္စမှာတောင်အကြီးအကျယ်အငင်းပွားနေရပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင်။
ဒီတွင်ပါအင်္ဂလိပ်မြန်မာစာကန်တာမှာလက်ရှိအမေရိကန်နိုင်ငံရေးလောကမှာအသုံးများနေတဲ့ idiom အသုံးတချို့တွေကိုတင်ပြပေးမှာဖြစ်ပါတယ်ပထမဦးဆုံးကတော့
left in the dark
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက left left ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးခြံခဲ့တာထားခဲ့တာ in ကအထဲမှာ the the dark dark in the dark အမှောင်ထဲမှာဆိုတော့ဇက်ဇူခွေတဲ့ဒီဘေကတော့အမှောင်ထဲမှာခြံထားခဲ့တာဖြစ်ပါလေအမှောင်ထဲမှာခြံထားခဲ့တယ်ဆိုတဲ့သဘောမျိုးဆိုတဲ့အခါကျတော့အလေးရောမရှိတဲ့အတွက်ကြောင့်ဘာမှမမြင်ရမသိရတဲ့သဘောမျိုးဖြစ်တဲ့အတိုင်းidiom ဆိုရဲ the white debate ကအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့တိခွေမပေးတာပြောမပြကြတာဖြစ်ပါလေဒီတုန်းကခုရာထူးကနေနှုတ်ထွက်သွားခဲ့တဲ့သမ္မတ Trump အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Michael Flynn နေနဲ့သူပြီးခဲ့တဲ့ December လကရုရှားတာမကြီးနဲ့တယ်လီဖုန်းစကားပြောရမှာတန်ခိုက်ပိတ်ဆို့မှုတွေကြောင်းပြောခဲ့ဘူးဆိုပြီးပြောခဲ့တာဟာမမှန်ဘူးဆိုတဲ့အကြောင်းသမ္မတ Trump ကကြိုတင်သိထားပေမဲ့လို့လေဒီအကြောင်းကိုသူကသူ့ရဲ့ဒုတိယသမ္မတမိုက်ပင့်စ်ကိုအဖြစ်မှမပြောပြတဲ့အတွက်ကြောင့်လေသတင်းမီဒီယာတွေကဒုတိယသမ္မတမိုက်ပင့်စ် left in the dark ဆိုပြီးတော့သုံးနှုန်းခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John was left in the dark about the office party. So he was very upset.
ယုံပါတီပွဲကျင်းပမယ့်အကြောင်းဂျွန်ကိုဘယ်သူကမှအသိမပေးကြဘူးလေ။ဒါကြောင့်သူလဲတိတ်ကိုဒေါသထွက်နေတယ်လို့ထိပေးရပါလေ။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John was left in the dark about the office party. So he was very upset.
ခုဆက်လက်ကျင်းပပြီးမှာကတော့
learn to live with
ဖြစ်ပါတယ်စာလုံးပေါင်းက L E A R N learn ကသင်ယူတာ T O 2 L I V E live to live ကအသက်ရှင်တာ with ကနှစ်တစ်ခုခုနဲ့တွဲနေတာဆိုတော့စကားစုထွန်းရဲ့တိုက်ရိုက်အသေးပေကတော့တစ်ခုခုနဲ့အသက်ရှင်နေထိုင်ဖို့သင်ယူတာဖြစ်ပါတယ်ဒီအသုံးရဲ့တွဲပိုက် idiom အသေးပေကတော့ကိုမနစ်သက်ပြီးမဲ့လို့လေဘာမှမတတ်နိုင်တဲ့အဆုံးတိခံခွလွတ်နိုင်တဲ့အနေအထားမျိုးတနည်းကိုတွေ့စိတ်ဆင်းရဲစရာဖြစ်ပြီးမဲ့လို့နားလည်မှုပေးပြီးလက်ခံတာမျိုးကိုဆိုလိုတာဖြစ်ပါတယ်ကျမတို့တရားသဘောအရဆိုရင်တော့ဥပိ္ပခာပြုပြီးကိုဘဝစိတ်ချမ်းသာအောင်အလိုက်ထိုက်နေတတ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးကိုသမ္မတထရမ့်ကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတယာဟူးနဲ့ဗုဒ္ဓဟူးနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတုံ့နှုံခဲ့တာဖြစ်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းလွတ်လပ်တဲ့နှစ်ပြည်တော်မူဝါဒနဲ့အစ္စရေးတနိုင်ငံတည်းကိုအတိအမှတ်ပြုတဲ့မူဝါဒနှစ်ခုကြားရွေးချယ်သူတွေအနေနဲ့ဘယ်လိုပင်ရွေးချယ်ပါစေသူ့အနေနဲ့နားလေလက်ခံနိုင်တဲ့အကြောင်းသမ္မတထရမ့်ကပြောခဲ့တာဖြစ်ပါတယ်
I'm very happy with the one that both parties like. I can live with either one.
သူနေနဲ့နှစ်ဖက်တို့ကြိုက်နှစ်တက်တယ်ဆိုရင်သူမကြိုက်ပေမဲ့လို့လေနားလေလက်ခံမှာဖြစ်တဲ့အကြောင်းသမ္မတထရမ့်ကပြောသွားတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The doctor told Mary that she would have to learn to live with her diabetes.
ဆရာဝန်ကမေရီအနေနဲ့စီဂျူယောဂါရှိနေတဲ့အတွက်ဘာမှမတတ်နိုင်တဲ့အဆုံးလက်ခံပြီးစိတ်ချမ်းသာအောင်ကြည်နေရမှာဖြစ်တယ်လို့ပြောခဲ့တယ်လို့ဒိဗေရပါတယ်။ဥမာကနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The doctor told Mary that she would have to learn to live with her diabetes.
ခုနောက်ဆုံးတင်ပြပေးမှာကတော့
Seize the moment.
ဖြစ်ပါတယ်။စာလုံးပေါင်းက S E I Z E seize ကလက်ဝဲအမိယဖမ်းယူတာ T H E the M O M E N T the moment ကအချိန်ဆိုတော့စကားစုခုရဲ့တရိုက်ဒီပဲကတော့အချိန်ကိုအမိအယဖမ်းယူတာဖြစ်ပါတယ် idiom ဆိုရဲ the white ဒီပဲကရလာတဲ့အခွင့်အရေးဖန်တီးလာတဲ့အခွင့်အရေးကိုလက်လွတ်မခံဘဲအမိအယဖမ်းပြီးအကျိုးရှိအောင်အသုံးချဖို့ဖြစ်ပါတယ်ဒီ idiom အသုံးကိုသမ္မတ Trump နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့သတင်းစာရှင်းလင်းပွဲမှာMr. Netanyahu ကပြောခဲ့တာဖြစ်ပါလေ။လေ့လာကြည့်ကြရအောင်ပါ
။ Let us seize this moment together. Let us bolster security. Let us seek new avenues of peace.
ရလာတဲ့အခွင့်အရေးကိုလက်လွတ်မခံဘဲအတူတကွအကျိုးရှိအောင်အသုံးပြုကြပါစို့။လုံခြုံရေးကိုအားဖြည့်ကြပါစို့။ညှဉ်းပန်းရေးပေါ်ဆောင်နိုင်တဲ့နည်းလမ်းတွေကိုရှာဖွေကြပါစို့လို့ Israel ဝန်ကြီးချုပ်ကပြောသွားတာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Ethnic groups in Myanmar should seize the moment and find ways to achieve peace
မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားအုပ်စုတွေနေနဲ့ရလာတဲ့အခွင့်အရေးကိုလက်လွတ်မခံဘဲငြင်းကြောင်ရေးပေါ်ဆောင်နိုင်မဲ့နည်းလမ်းတွေကိုရှာဖွေသင့်ကြတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Ethnic groups in Myanmar should seize the moment and find ways to achieve peace.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
left in the dark, learn to live with, seize the moment.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကနေတင်းငွေနေမနက်ခင်းသတင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့မနေ့ကတင်ဆက်ထားတဲ့ဒိုက်လီလိုက်စီစဉ်မှာဆွေးနွေးခဲ့တဲ့ပညာရေးစနစ်ပြောင်းလဲမှုနဲ့ပတ်သက်တဲ့အကြောင်းကိုနားဆင်ကြရဖို့လည်းရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနေ့နဲ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ19ရက်ဒနေ့ငွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ရေးထုတ်လင်းချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ခွန်လိုက်တီလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်ထဲမှာဆိုရင်တော့စနေနေ့ညမှာဆွေးနွေးသွားတဲ့ဒိုင်လီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါအစီအစဉ်ထုတ်လို့ရမှုမဆုမွန်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတာကိုနားဆင်ကြအောင်ပါရှင်
တော်ရရှိမြတ်ခင်မြန်မာနိုင်ငံမှာတက္ကသိုလ်နဲ့ကိုရန်တီတန်းနေဆမူဝဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုဖျက်ပြီးတော့အရေးချင်းအဆင့်သတ်မှတ်တဲ့စနစ်နဲ့စားထုတ်ဖို့ပြင်ဆင်နေပါတယ်ဒီလိုပညာရေးကဏ္ဍပြုရင်ပြောင်းလဲအစီအစဉ်ရဲ့ဒစိတစ်ပိုင်းဖြစ်တဲ့အခြေခံပညာအဆင့်မှာလုံမဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ကျွန်တော်တို့ဟုတ်ကဲ့မှတ်ချက်တွေပေးထားတယ်တော်တော်များနေပါတယ်အဲ့ဒါတချို့အရင်ဆုံးကျွန်တော်ပြောပြချင်ပါတယ်တခုကတော့မေဖြိုးဆိုတဲ့ account function မှာသူကတော့ account မြင်ရဖို့အများကြီးလိုပါတယ်တကယ်ကောင်းတဲ့စီစဉ်လို့ပြောချင်ပါတယ်ငွေနဲ့လိုက်တဲ့သူကတော့တက်ကတူဝင်နဲ့ရောက်ရင်တော့ချန်ခဲ့မှာပါတဲ့ကိုသားသမီးမချန်စီရင်တော့မှန်ကန်တဲ့နီလန်သုံးရမှာပါတဲ့ကလေးတွေလည်းအရွယ်မရောက်သေးဘဲနဲ့ပင်ပန်းလာပါတယ်စိတ်ဖိစီးမှုတန်းခံနေရတဲ့ဒုက္ခကနေလွတ်မြောက်စီစဉ်ပေးတဲ့ပုံစံတွေအားလုံးကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးပါတယ်နောက်တစ်ယောက်ကတော့Horizon Foundation ဆိုပြီးရေးပါတယ်အကောင်းဆုံးပါတဲ့စင်းသားတွေလယ်သမားတွေအတွက်ဆိုရင်တော့ပူလောင်ကောင်းတဲ့အစီအစဉ်မှလို့ရေးပါတယ်နောက်တစ်ယောက်ကတော့ Han Solo ဆိုတဲ့အကောင့်မှာသူကတော့အရင်နဲ့ပိုကောင်းတယ်လို့ထင်ပါတယ်အလွတ်ကျက်မှတ်တဲ့ပုံစံကဘယ်နိုင်ငံမှမရှိဘူးလေတဲ့နောက်တစ်ယောက်ကတော့ကိုကြီးဝါတဲ့သူကတော့ဒီလောက်လွယ်ဘယ်ရီပါဝါမယ်ဆိုပြီးတော့ကြိုပြောထားတာတော့အောင်းအောင်မဖြေနိုင်ကြပါဘူးတဲ့ကလေးကိုယ်တိုင်တက်လို့စိတ်ရှိမှဖြစ်ပါလိမ့်မယ်အစမ်းတက်ကံကျောင်းသားတွေပဲတနာမိပါတယ်ဆိုရင်သူကရေးပါတယ်တချို့စာတွေကိုလည်းမခွန်ညူကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်တယောက်ကတော့ဒီ Rinno Naga လို့ပြောထားပါတယ်အောင်ရှုံးသတ်မှတ်တဲ့စာမေးပွဲမရှိရင်တော့အတော်လေးကမကမဖြစ်နိုင်ခြေရှိပါတယ်ဒီစနစ်ကကောင်းတဲ့အောင်ရှိပေမဲ့မြန်မာနိုင်ငံမှာမဖြစ်နိုင်သေးပါဘူးတကယ့်နိုင်ငံသားပိသားစွာကျင့်သုံးတဲ့နိုင်ငံတွေမှာပဲအဆင်ပြေမှာသမသမမရှိတဲ့ဆရာသမားတွေရှိခဲ့ရင်မောင်ကျောင်းသားတွေနစ်နာပြီလို့ပြောထားပါတယ်။နောက်တစ်ယောက်ကတော့နေဝင်းလို့ရေးထားပါတယ်။လက်ရှိစာမေးပွဲစနစ်တောင်းမှပေါ့လျော့နေကြတာစာမတက်သူများလာမယ်။ပညာရေးစနစ်ပြောင်းနေဆိုတာကဒါလားတဲ့။တခါအဲ့နဒီမျိုးဆိုတဲ့စာရေးသူတယောက်ကတော့ခင်နဲ့အညီပြောင်းလဲမှာပါ။ပြောင်းလဲတည်ငိမ့်တာလေးပြောက်ွယ်သွားမှာတော့အမှန်ပါပဲ။ရင်ဆိုင်ရတဲ့တတိမရှိရင်တော့ပြောင်းလဲမှုရဲ့အသီးပွင့်ကိုခံစားရမှာမဟုတ်ပါဘူး။မပြောင်းလဲခဲ့ကြရင်ယထာကာလေရင်တွေစာလှဲတွေလှေတွေပဲစီးနေကြရမှာပါလို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနှစ်ပေါင်းများစွာဒီလိုကျင့်သုံးလာတဲ့ဆာမွေးစနစ်ကိုဟိုပြောင်းမဲ့ကိစ္စပေါ်မှာကြိုက်တဲ့သူရောမကြိုက်တဲ့သူရောရှိနေတယ်ဆိုတော့ဟိုဒါထင်ရှားပါတယ်ဆိုတော့အခုချိန်မှာအခုလိုဟိုပြင်မှုဖြစ်လာကတကယ်လိုအပ်တဲ့ပြင်ဆင်မှုမျိုးလားတကယ်ပြင်ဆင်မှုရောလိုအပ်သလားကျွန်တော်အရင်ဆုံးကတော့ဒီမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကဒုက္ခတာဆရာဥတ္တရရဲ့သဘောထားကိုသိချင်ပါတယ်ခင်ဗျာ
ဟောဟုတ်ကဲ့အဲ့တော့ဒီဆာမွေးစနစ်နဲ့တွားခဲ့တာအရင်စေဆိုးရလက်ထက်မှာလည
်းဟုတ်ကဲ့ပါရှင်အခုစနေနေ့ညတိုင်းလေလိုင်းကပြီးခဲ့တဲ့တပတ်ကအစည်းအဝေးကိုမှားပြီးတော့လွှတ်မိတဲ့အတွက်တောင်းပန်ပါတယ်အခုဒီခါမှာတော့ဒီတပတ်ရဲ့စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဆွေးနွေးကြတာကိုနားဆင်ကြဖို့နားဆင်ကြပါရှင
်တော်တော်ရှင်များခင်ဗျာနိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံမှုတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရားပြဋ္ဌာန်းနိုင်မှုလွတ်တော်မှာကြိုးပမ်းနေပါတယ်။ဒါမှမဟုတ်ဥပဒေပြဋ္ဌာန်းလိုက်ရဲ့လုံခြုံရေးလုပ်ငန်းတွေမှာထိခိုက်နိုင်တယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်။ဆိုတော့ဒီလိုဥပဒေချမ်းနဲ့ပတ်သက်လို့အမြင်တွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။အရင်ဆုံးကတော့ဒီ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်တယ်။နောက်တစ်ခုကဒီဥပဒေချမ်းကော်မတီမှာလည်းပါနေတဲ့ဦးအောင်သိန်းကိုကျွန်တော်မေးချင်ပါတယ်။ပုဂ္ဂိုလ်ရေးနဲ့ဒီလွတ်လပ်မှုပုဂ္ဂိုလ်ရဲ့လွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးဥပဒေချမ်းကိုဟိုမနစ်ကလေးကလွတ်တော်မှာတင်ထားရလို့ကျွန်တော်နားလဲပါတယ်။ဒါပေမဲ့အခုတော့ပြောင်စုလွတ်တော်ကိုလည်းရောက်နေပါပြီ။ဆိုတော့ဒီဥပဒေအတည်ပြုနိုင်မဲ့အလားအလာဘယ်လောက်ရှိသလဲဆိုတာကိုဟိုအချင်းယုံလေးဟိုဥပုံသိန်းအနေနဲ့ရှင်းပြပေးပါလားခင်ဗျ။
ကျွန်တော်ဒီနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ဒီလုံခြုံမှုကာကွယ်ပေးဥပဒေချမ်းကိုတော့ကျွန်တော်တို့ပြည်သူလွတ်တော်နဲ့မြို့သားလွတ်တော်တွေမှာတော့ဆွေးနွေးခဲ့ကြပါတယ်။အခုတော့ဒီဥစ္စာက ကျွန်တော်တို့ပြည်တော်စုလွှတ်တော်အဆင့်မှာရောက်နေတဲ့အတွက်ဒါဥရိကျန်းဖြစ်နေပဲကြီးရှိနေပါသေးတယ်နော်အဲ့ဥရိကိုပြတ်ဆန်းထားခြင်းတော့မရှိသေးဘူးလို့ပြောမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ Facebook ပေါ်ကနေတချို့ဒီဆွေးနွေးပွဲတွေကိုပေးပို့ထားတဲ့မှတ်ချက်တွေသဘောထားတချို့လည်းရှိပါတယ်အရင်ဆုံးတော့သဘောထားတစ်ခုနှစ်ခုကျွန်တော်တို့ရင်းညွှန်းညင်ပါတယ်မခွန်ညိုကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့တခုကကိုတန်းဝင်းလို့ပြောပါတယ်ရှင်နိုင်ငံတော်လုံခြုံရေးကပိုးပြီးတော့အရေးကြီးမယ်လို့ထင်ပါတယ်နိုင်ငံသားတယောက်ရဲ့လွတ်လပ်မှုကလည်းမရှိမဖြစ်လိုအပ်ပါတယ်နိုင်ငံသားတွေရဲ့လွတ်လပ်ခြင်းကိုကာကွယ်တဲ့ဥပဒေတစ်ခုလည်းလိုအပ်ပါတယ်အဲ့ဒီဥပဒေဟာနိုင်ငံတော်လုံခြုံရေးကိုလည်းမထိခိုက်အောင်ရေးဆွဲဖို့လိုအပ်ပါတယ်တစ်ဖက်နဲ့တစ်ဖက်မျှတအောင်လုပ်နိုင်ရင်တော့အကောင်းဆုံးပါပဲလို့ပြောပါတယ်နောက်တစ်ယောက်ကတော့အမှန်ကြိုက်သူလို့ပြောပါတယ်လွတ်လပ်ခွင့်ဆိုတာသူ့နေရာနဲ့သူပဲကောင်းတယ်နေရာတိုင်းမှာလွတ်လပ်ခွင့်ပေးမယ်ဆိုရင်လွတ်ပြီးလက်သွားပါလိမ့်မယ်လမ်းမှန်ပေါ်ရှောင်နေတဲ့သူတယောက်ကိုအမှန်တရားလူလားသူကစောင့်ကြည့်မယ်ဆိုရင်ဘာပြဿနာမှမရှိပါဘူးလမ်းမှရှောင်မဲ့သူကိုအမှန်တရားလူလားသူကမစောင့်ကြည့်မိရင်လမ်းမှရှောက်ဖို့အခွင့်ရေးပေးတာဖြစ်သွားပါလိမ့်မယ်မိဆိုတာမလောင်ခင်တားရမယ်ဆိုတာလူတိုင်းသိပါတယ်လောင်ပြီးမှမိသက်ကလာမယ်ဆိုအဖက်ဖက်ကနစ်နာပါလိမ့်မယ်ဒီလိုမျိုးလူအခွင့်ရေးမှုကိုတင်ပြတာအံ့ဩမိတယ်ဘလို့စိတ်ကူးဘလို့အကြံစီနဲ့လူမိုက်အားပေးဥပဒေကိုထုတ်ချင်ရတာလဲဒီဥပဒေကကာကွယ်ဖို့မဟုတ်ဘဲလူစိုးဓမြတွေကိုလမ်းဖွင့်ပေးတဲ့ဥပဒေလို့မြင်ပါတယ်တဲ့
โอเคဆိုတော့အခုတချို့ကတော့ဒီမှတ်ချက်ပေးသွားတာတွေကတော့ဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဒီလိုဥပဒေသာပြဋ္ဌာန်းလိုက်ရင်လုံခြုံရေးရော့ပါသွားနိုင်တာကိုစိုးရိမ်တဲ့သဘောထားတွေကိုကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒါကဟိုဒီအကြောင်းပြချက်ကကြိုးချောင်းစီလွန်မှုရှိရလားဟိုဥအောင်သိန်းတို့ဒီလွှတ်တော်ထဲမှာဒီဥပဒေနဲ့ပတ်သက်လို့စဉ်းစားတဲ့နေရာမှာဒီကိစ္စတွေဘလောက်ထိများထက်သွင်းစဉ်းစားထားတာရှိသလဲခင်ဗျာ
ကျွန်တော်ဒီလုံခြုံရေးနဲ့ပတ်သက်ရင်းနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာလည်းကျွန်တော်ဆွေးနွေးပြောဆိုကြတာရောရှိပါတယ်သူနဲ့ခက်တာကဒီဟိုအပေါ်လေနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကျွန်တော်တို့ကအကာအကွယ်မပေးနိုင်ဘူးဆိုရင်နော်အဲ့ဒီလိုနိုင်ငံသားတူကိုဒီလူ့ကွန်သိက္ခာညွှန်းနှန်းစေနိုင်တဲ့ဒီနောက်ရောက်ခံဆောင်ကြည့်တာတို့နော်ကျွန်တော်တို့ဒီစုံထောက်တာတို့စုံရန်ဒါတို့ဝင်ရောက်ရှာဖွေသိရှိတာတို့ဓမ္မမဟုတ်လဲဖန်ဆင်းခြင်းမပြုဘူးဆိုရည်ဒီအချက်တွေလည်းပါပါတယ်ဗျာနော်အဲ့တော့နိုင်ငံသားတူရဲ့တရားဝင်ပန်ဆန်ထားတဲ့ရွှေပြောင်းနိုင်တဲ့ပစ္စည်းမရှိပြောင်းနိုင်တဲ့ပစ္စည်းတွေကမတရားသိမ်းယူခြင်းမပြုနိုင်အောင်လဲကျွန်တော်တို့အစီအစဉ်လုပ်ထားဖို့လိုမယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီဦးအောင်သိန်းပြောတဲ့အထက်မှာလည်းပါပါတယ်ဒီအာဏာပိုင်တွေစောင့်ကြည့်ရနိုင်အောင်ခန္ဓာမထင်လို့ဖမ်းတာစီးတာဒီရှာရာဖူရာရဲ့နေဒီကာဝယ်ဖို့ရည်ရွယ်ထားတာဆိုပေမဲ့လည်းလုံခြုံရေးလုပ်တဲ့ကိန်းတဲ့နေရာမှာထိခိုက်နိုင်တယ်ဆိုပြီးတော့ဒီဟိုတပ်ပိုင်းကလည်းစောစောပိုင်းဥပဒေစတင်ကြတဲ့ကန့်ကွက်တယ်ဆိုရဲဟာလေကျွန်တော်တို့ကြားရပါတယ်ဆိုတော့ဒါကဟိုတကယ်ခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်မလားဒီအာရှလူ့ခွင့်ကော်မရှင်ကကျွန်တော်တို့ရှင်းနေဦးမင်းလွင်ဦးရဲ့သဘောထားကိုလည်းဆွေးနွေးပြပါအောင်ခင်ဗျာဦးမင်းလွင်ဦးဆိုတယ်လီဖုန်းလိုင်းကျသွားတယ်တူပါတယ်ကျွန်တော်တို့ပြန်ပြီးဆက်သွယ်ကြည့်ပါမယ်အခုတော့ဒါဆိုရင်တော့ကျွန်တော်ဟိုဟောပဲမေးချင်ဟိုကျွန်တော်တို့ဆိုဆိုနေဘက်မှာပါဝင်မှုဖိတ်ခေါ်ထားတဲ့လူတွေကကျွန်တော်လေလိုင်းပေါ်မှာရောက်နေတဲ့ပုံကုတ်တချို့ရှိပါတယ်သူတို့ကိုကျွန်တော်ဟိုအလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ဒီရှေ့နေတူဖြစ်တဲ့ဟိုဥကျော်လင်းမှာဥကျော်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့အားငါပရိုဆိုရီမလေးရှိတယ်ပေါ့ဗျာ Man is what do we free and equal သူတွေကညီမမို့နဲ့လူ့လမှုတွေတော့မိုးလာတယ်ဒါပေမဲ့လူ့လက်ရှင်းဆိုတာအကအသက်ရှိတယ်ဒီမဲ့လူ့လက်ခုံကိုပြန်လေးစားမယ်မိမိရဲ့လူ့လက်ခုံကိုပဲစွပ်စုပ်ပြီးတော့ကျတော့ကကြည့်အောင်လုပ်ရဆိုလို့ရှိရင်လည်းလောက်ခွင့်မအောင်တော့ဘူးကျွန်တော်တို့ခေါင်းဆောင်ရေးပြောရလို့ license ဟောဗျာအဲရန်ကားမှုရောအဲ့တော့အဲ့လိုမျိုးတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကနည်းနည်းလေးလူတွေအခွင့်အရေးပေးလို့ကျောင်းကလည်းနိုင်ငံတော်ရဲ့အားဒီချုပ်ချာအနာလူဖိဖိပေါ်ရရင်ရေးကြည့်ဥပမာပဲလူလောက်ခွင့်နဲ့ကျွန်တော်မဲခွဲချလိုက်အဲ့တော့ခိုင်းမိရမှာတွေ့တဲ့အတိုင်းပဲအဲ့တော့ဘာဖြစ်လို့ဒီဝိုင်းနဲ့ကတော့ကွဲထွက်သွားတဲ့ပုံရောက်တယ်အဲ့တော့ဒီချုပ်နေရာမှာလူတွေအရေးတော်များအောင်ရောက်လာပြီးတော့ငါတို့မှလာဒီတိုင်းမှာဘိုဒီပိနေပါရှိတယ်ဆိုတော့အခုရေးပေါ်လာတော့တိုက်ပြီးပြနေရခွဲထွက်ခါလိုက်ရတယ်အဲ့တော့အဲ့လိုဝင်ရေးလို့ရတော့အရှုပ်ချအောင်တော့ဒီကားတဲ့ပုံရောက်ပြန်ရောတော့ကျွန်တော်တို့ဒီအရေးကဒီမိုကရေစီဆိုတာကဒီကွန်ဆန်ထရေးရှင်းမှာပဲစဉ်းစားဆင်ရင်တွေ့ဟောင်းနေတဲ့လူတွေရဲ့အရာသာဖြစ်တယ်လို့ဆိုပြီးတော့ချက်ပါစင်တော့လည်းပြောခဲ့ဘူးလေတော့ကျွန်တော်တို့စဉ်းစားဆင်ရင်တွေ့ဟောင်းမှုနဲ့အတူဒီမိုကရေစီတပိုင်းပြီးတော့တော့ခေါင်းကိုအတိုင်းအစတစ်ခုနဲ့မိမိတို့ဟောနိုင်ငံတို့ကိုအခြေအနေကောင်းအောင်လို့ကျွန်တော်တို့လူတွေလို့ရှိတော့မရှိပြုရှင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့ဦးမင်းလွင်ဦးနဲ့ပြန်ပြီးဆက်သွယ်လို့ရပါပြီ။ဦးမင်းလွင်ဦးခင်ဗျာကျွန်တော်တို့ကအခုဆွေးနွေးနေတဲ့အပိုင်းမှာပေါ့လေဒီအာဏာပိုင်တွေကစောင့်ကြည့်ရနိုင်အောင်ခန္ဓာတွေလို့နောက်ပြီးမထင်မထင်လို့ဖမ်းတာစီးတာမျိုးတွေကိုကာကွယ်ဖို့ဒီဥပဒေကိုရည်ရွယ်ပြီးတော့ဟို ဟိုပြတ်ထမ်းမှုစူးစမ်းနေရလို့ကျွန်တော်တို့နားလည်ထားပါတယ်ဒါပေမဲ့လည်းဒီလိုလှုပ်ချင်းအပြင်လုံချုံရေးအတွက်လှုပ်တဲ့ခိုင်တဲ့နေရာမှာအခက်အခဲရှိနိုင်တယ်လုံချုံရေးရောပါနိုင်တယ်ဆိုပြီးတော့ဟိုကန့်ခွက်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုလုံချုံရေးအကြောင်းပြချက်နဲ့ဒီဥပဒေကိုမပြတ်ထမ်းသင့်ဘူးလို့ဟိုကန့်ခွက်တာမျိုးကတကယ်နဲ့ခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်ရလားခင်ဗျာ
အဲ့ဒီလိုတော့ကျွန်တော်ပြောလို့မရဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့နိုင်ငံတော်ရဲ့ဟိုကောင်းဆောင်ပြည်လည်းပါဝင်နေတဲ့နိုင်ငံတော်ရဲ့အဆင့်တကူကူတွေမှလည်းပါဝင်နေတယ်အဲ့ဒီလိုမပါဝင်ရင်တော့မှကျွန်တော်တို့ဒီမျိုးသားလွတ်တော်အဖွဲ့ဒီတကူကူတွေမှပါဝင်နေတဲ့လူတကူကူဖြစ်မယ်ဆိုလို့ရှိရင်ဒီသူတယောက်ရဲ့ပုဂ္ဂိုလ်ရေးအကာအကွယ်ရေးကာကွယ်ခွင့်စတာတွေအားလုံးကိုနိုင်ငံတော်ကကာကွယ်ပေးရမှာဖြစ်တယ်အဲ့တော့အဲ့ဒီလိုမျိုးကာကွယ်ခွင့်ပေးဖို့အတွက်လည်းနိုင်ငံတော်မှာတာဝန်ရှိတယ်။အခုကျွန်တော်တို့ပြီးခဲ့တဲ့ဖြစ်တဲ့ကိစ္စဒီမှာနော်နိုင်ငံတော်ရဲ့ဟိုပုဂ္ဂိုလ်ရာတာဝန်ရှိတဲ့သူအမိလောမှုကြော်ကြားတဲ့သူစတဲ့သူတွေအပေါ်မှာဒီလိုမျိုးဖြစ်တယ်ဆိုပြီးတော့ပြောတယ်ဆိုတဲ့ကိစ္စဒီဟာကျွန်တော်တို့အမြင်နဲ့တော့စဉ်းစားကြည့်လို့ရှိရင်တော့တိတ်ပြီးတော့မကြိုက်လာဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတာတခုလည်းရှိပါတယ်သူကတော့ကြံကင်းမျိုးကဥကျော်လင်းမှာကြံကင်းမျိုးကဥကျော်လင်းရဲ့သဘောထားကိုလည်းဟိုနားထောင်ကြည့်အောင်ပ
ါနိုင်ငံတော်လုံခြုံရေးကိုအကြောင်းပြပြီးတာဝန်ရှိတဲ့ရဲသားမကမိသက်တွေကပါစစ်ဖက်နဲ့တန်တကွက်ကွက်ပေးပြီးဝေယမ်းမပါဘဲရှာဖွေမှုတွေကမြန်မာနိုင်ငံသားမိသားစုတွေရဲ့ဘဝကိုဂုံတိတ်ခါညှိုးနှံစေခဲ့တာစစ်အာဏာရှင်ခေတ်တစ်လျှောက်လုံးလိုလိုပါပဲရိုးသားတဲ့နိုင်ငံသားတွေနိုင်ငံသားလက်မှတ်ဂုံတိတ်ခါရှိစွာကန်ဆောင်နိုင်ဖို့အရေးကိစ္စကြအလွယ်တကူလုပ်ခွင့်မရပဲခက်ခဲအောင်လုပ်ထားပြီးနိုင်ငံသားလုံခြုံရေးအတွက်တနေ့မှထိခိုက်လာနိုင်တဲ့အဲ့နိုင်ငံသားတွေကိုကြငွေချင်းနဲ့နိုင်ငံသားဖြစ်အောင်အလွယ်တကူလုပ်ပေးခဲ့တာဒီကြောင့်လဲနိုင်ငံလုံခြုံရေးကပိုချင်းကြောက်ခံလာရတာပါဝရမ်းပါရင်စစ်ဆေးခွင့်ရှိနေတဲ့ဥပဒေရှိနေလို့အစည်းအဝေးစစ်တဲ့ဥပဒေမလိုအပ်တော့သလိုနိုင်ငံတော်လုံခြုံရေးထိပါဖို့အနေနဲ့သာသာတခုတမျှတောင်မဟုတ်တဲ့မိမိတို့ယုံကြည်ချက်အတွက်လှုပ်ဆောင်နေသူတွေကိုဟစ်တလာခေတ်ကကင်ပေတိုင်တွေအလားစောင့်ကြည့်ဖို့အခွင့်အရေးပေးထားတာတွေကဒီမိုကရေစီခေတ်မှာမရှိတဲ့တော့ပါဒီမိုကရေစီခေတ်မှာရဲနဲ့ပြည်သူကြီးပြုမယ်ဆိုရင်လူလူလက်ထက်မှာရှိနေတဲ့မိုဘိုင်းဖုန်းအသီးသီးကရဲထောက်လန်းရေးတွေကိုစားအလုပ်လုပ်ပေးသွားမှာပါလုံခြုံရေးအကြောင်းပြထားရှိတဲ့ပြည်ရင်းကဂိတ်တွေမျိုးမျိုးကလည်းနိုင်ငံတော်နှောက်ယှက်ဖြက်စီးမဲ့သူထက်ရိုးသားတဲ့ပြည်သူလူထုကိုသာခက်ဆက်ဆက်ဒုက္ခပေးလာခဲ့တာပါတကယ်တော့နိုင်ငံတော်လုံခြုံရေးဆိုတာကတာဝန်ယူထားတဲ့အဖွဲ့အစည်းမှသာတာဝန်ရှိတာမဟုတ်ပဲနိုင်ငံသားတိုင်းမှာတာဝန်ရှိနေတာပါဆက်သွေးရေးကွန်ရက်ကျယ်ပြန့်လာတာနဲ့အမျှဒီနေ့ခေတ်မှာနိုင်ငံသားတွေကသတင်းပေးဖို့အလွယ်တကူဖြစ်အောင်စီစဉ်ပေးဖို့နဲ့သတင်းပေးသမျှလျင်မြန်ထိရောက်စွာဆောင်ရွက်နိုင်ဖို့စီစဉ်ထားနိုင်ရင်လူဂုံတိတ်ခါညှိုးနှွမ်းစေတဲ့စောင့်ကြည့်ရေးအဖွဲ့တွေမလိုပါဘူးပြည်သူတွေကကိုစားစောင့်ကြက်ကြည့်ရှုပေးမှာပါဗျာ
ဟုတ်ကဲ့ဒါတော့ချန်ကင်းမျိုးကဥကျော်လင်းမှာတကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေခံဥပဒေကိုနိုင်မှာကနိုင်ငံသားတွေရဲ့ဒီပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ဆိုတာပြဋ္ဌာန်းထားတာပါပါတယ်ဒါပေမဲ့လည်းလုံခြုံရေးအတွက်လိုအပ်တဲ့အခါစောင့်ကြည့်ထောက်လှမ်းတဲ့ကိစ္စမျိုးတွေမှာဥပဒေနဲ့ညီဆောင်လုပ်တဲ့ကိစ္စမျိုးတွေမှာအားနည်းချက်တွေရှိရဲနောက်တစ်ခါဒီလုံခြုံရေးအနာဘယ်နေဘက်ကလုတ်တာကိန်းတာတွေကဟိုတရားလက်လွတ်ဖြစ်တာတွေရှိရဲဆိုပြီးထောက်ပြတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုလောက်ရတဲ့နေရာမျိုးမှာဟိုလုံခြုံရေးအနာဘယ်နေအနေနဲ့လိုအပ်လို့လောက်ရတယ်ဆိုရင်လည်းဥပဒေနဲ့ညီဖြစ်ဖို့ဆိုလို့ရှိရင်ဘာတွေလုပ်ဖို့လိုမလဲဟိုဆရာဦးအောင်သိရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗ
ျကျွန်တော်တို့ကဒီကျွန်တော်မြင်တဲ့အမြင်ကတော့ပေါ့နော်ဒီနိုင်ငံသားတူရဲ့သူ့ရဲ့ဒီပုဂ္ဂိုလ်ဆိုင်လွတ်လပ်မှုနဲ့လုံခြုံမှုကိုကျွန်တော်စဉ်းစားမယ်ဆိုရင်ကျွန်တော်ပြီးခဲ့တဲ့သမိုင်းကြောင်းဖြစ်စဉ်တွေကိုလည်းကျွန်တော်မြင်ပြလို့မရဘူးအဲ့ဒီကြဒီဥပဒေတစ်ခုကပေါ်ပေါက်လာတာပဲအဲ့တော့လူညုံရေးလူညုံရေးဆိုအကြောင်းပြပြီးတော့ထင်လို့လုံးမဲ့ကိစ္စရက်ကိုကျွန်တော်တို့ကဒီလိုဥပဒေနဲ့မှထိန်းချုပ်မထားဘူးဆိုရင်ကျွန်တော်နိုင်ငံသားတွေရဲ့အခွင့်အရေးတွေကဒီဖွဲ့စည်းပုံအခြေခံဥပဒေရကိုဆုံးရှုံးနှင်းနာနေရလို့ကျွန်တော်ပြောရမှာဖြစ်ပါတယ်အဲ့တော့ဒီလိုကျေးဇူးနဲ့ပတ်သက်ပြီးတော့တော့ကျွန်တော်ရေးယူဆောင်ရွက်တော့မယ်ဆိုရင်လည်းကျွန်တော်သက်ဆိုင်ရာဝန်ကြီးဌာနနော်သမရရဲ့ကျွန်တော်ခွင့်ပြုချက်အမိန့်တွေပါပါဖို့လိုပါတယ်။မပါဘဲနဲ့ဒီဟာကိုဖောက်ပြက်ကျူးလွန်တဲ့သူကိုပြစ်မှုထင်ရှားလို့ရှိရင်လည်းဒီအနည်းဆုံး1နှစ်ကနေပြီးတော့9နှစ်ထိပြည်ထောင်ချမှတ်နိုင်တယ်။အနည်းဆုံးကြာ9သိန်းကနေပြီးအများဆုံးကြာ25သိန်းထိချမှတ်နိုင်တယ်။ဆိုတဲ့ပြဋ္ဌာန်းချက်တွေလည်းပါအောင်ပါလာနိုင်ပါလေ။အဲ့တော့ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံရဲ့သွားနေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်မှာရခိုင်ကအငွေအသက်တည်ရှိနေသေးတယ်ရခိုင်ကကျွန်တော်တို့ပြည်သူလူထုရဲ့အစောအခံတဲ့ ကိစ္စတွေကဒီကနေ့ထိရှိနေသေးပဲလို့ပြောရင်လည်းမမှားဘူးပေါ့နော်အဲ့ဒီအတွက်ကိုကျွန်တော်တို့အနေနဲ့ကဥရီတရားအနေနဲ့ပြတ်ထမ်းဖို့တော့လိုအပ်ပြီးဥရီရတော့အခြေကြတရှိမှသာလဲနိုင်ငံသားရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုအကာအကွယ်ပေးရဲပေးဖို့လိုအပ်တယ်လို့ကျွန်တော်အဲ့လိုမြင်လို့လည်းကျွန်တော်လွှတ်တော်တွေမှာအဲ့ဒီကိစ္စတွေကိုကြေကြေပြန့်ပြန့်ဆွေးနွေးနေကြတာဖြစ်ပါတယ်
ဟုတ်ကဲ့ဟိုနိုင်ငံတကာမှာလည်းဒီကာတီယန်ကျန်ဒီပုဂ္ဂလိကလွတ်လပ်ခွင့်နဲ့ဒီဟိုနိုင်ငံတော်လုံခြုံရေးချာမှာဟိုလုံဆွဲစရာအခြေအနေမျိုးတွေကြုံရတတ်ပါတယ်ဥမာအမေရိကန်မှာဒီသမရဥပမာလက်ထက်တုန်းကထောက်လိုင်းရေးရာဒီတယ်လီဖုန်းဆက်သွယ်တဲ့အချက်လေးစုဆောင်းနိုင်တဲ့ပတ်သက်ပြီးတော့အကြီးအကျယ်ပြဿနာပေါ်ဥပါတယ်နောက်ဆုံးမှာတော့ဒီအစိုးရကဒီတရားရုံးခွင့်ပြုချက်ယူမရမယ်ဆိုပြီးတော့ဖြစ်သွားပါတယ်ဆိုတော့ဒီလိုပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံရေးချာမှာဟိုလုံဆွဲစရာအခြေအနေမျိုးတွေပေါ်တဲ့အချိန်မျိုးမှာဟိုဘာကိုဦးစားပေးပြီးစဉ်းစားသင့်တယ်လို့ယူဆလဲခင်ဗျာ
ဟိုကျွန်တော်တို့ဟိုဇာဘောเนาะနိုင်ငံတကာမှာရှိတာတော့နိုင်ငံတကာအစိုးရအနေနဲ့တာဝန်ယူထားတဲ့သူမှာပုဂ္ဂလိကလုံခြုံမှုဆိုင်ရာအခွင့်အရေးရှိတယ်။အဲ့ဒီအခွင့်အရေးကိုလည်းနိုင်ငံတော်အစိုးရတာဝန်ခံပြီးရမှာဖြစ်တယ်။ဒါကတော့ကျွန်တော်တို့နိုင်ငံတကာတိုင်းမှာရှိတဲ့အစိုးရရဲ့အာမခံမှုနဲ့တာဝန်ယူမှုဖြစ်တယ်။အဲ့တော့ကျွန်တော်တို့အခုဒီမြန်မာနိုင်ငံတို့မှာဖြစ်နေတဲ့ကိစ္စတွေပေါ့နော်ဟိုအခုကတည်းကရှင်နေဦးကိုနေတို့ကိစ္စဗားပဲဖြစ်ဖြစ်ညာပဲဖြစ်ဖြစ်ပေါ့လေဒီကိစ္စတွေပေါ်မှာတော့ကျွန်တော်တို့ကထွေထူးထူးမပြောချင်ဘူးပြောချင်တဲ့ကိစ္စကကျွန်တော်တို့ဒီဥပဒေကခွင့်ပြုထားတဲ့ကိစ္စမှာလိုအပ်တဲ့ခွင့်ပြုချက်ကိုအစိုးရတာဝန်ရှိသူအပိုင်းအနေနဲ့ပြဋ္ဌာန်းသင့်တယ်ပြဋ္ဌာန်းထားတယ်ဒါတွေကိုလည်းကိုယ်သာလုပ်ပြီးပြင်နေနောက်ပြီးတော့ဆရာဆောဆရာဦးအောင်သိန်းပြောသွားတယ်လို့ပေါ့နော်ဆရာဦးအောင်သိန်းပြောသွားတယ်လေရှင်းပါတယ်အဲဒီဥစ္စာမှာကျွန်တော်ပုဂ္ဂလိကလုံခြုံမှုဆိုင်ရာအခွင့်အရေးဆိုတာလည်းရှိတယ်အဲတော့အဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့အနေနဲ့ဘယ်လိုခွင့်ပြုပေးမလဲဘယ်လောက်အထိတိုင်းတာဒီကျွန်တော်ခွင့်ပြုပေးမလဲဒါတွေကိုလည်းကျွန်တော်ပြန်စဉ်းစားသိနေလို့ကျွန်တော်မြင်ပါ
โอเคเจซูပါဟိုနောက်တိကျွန်တော်တို့ဒီမှာဆွနေဝက်တက်ကို Facebook ကနေ message ပို့ထားတာတယောက်ကိုလည်းကျွန်တော်ဖော်ပြခြင်းမှာသူကတော့ကျော်စင်လက်ဆိုတဲ့ account ပါရှင်မှာသူကတော့ကျွန်တော်နိုင်ငံကလူကြီးအင်ဖရာမှများပြားတဲ့အင်းကြီးနိုင်ငံတွေရှိနေတဲ့အတွက်နိုင်ငံတော်လုံခြုံရေးကိုပို့ပြီးဦးစားပေးသင့်တယ်ထင်ပါတယ်ဆိုပြီးသူကတော့မှတ်ချက်အတိုလေးရေးထားပါတယ်ဆိုတော့ဒီဥပဒေကြောင့်ဟိုနိုင်ငံတော်လုံခြုံရေးကိုထိခိုက်နိုင်မှာဥမာနေချားလုံခြုံရေးတို့ဘာလို့ထိခိုက်နိုင်မဲ့အလားအလာတွေဟိုတကယ်ပဲရှိနေလို့လားဆရာဦးအောင်သိသဘောထားဆွနေပေးပါဦးခင်ဗျာ
ကျွန်တော်ကတော့အဲ့လိုမမြင်ဘူးဗျ။ဘာဖြစ်လို့ဒီနိုင်ငံတော်လူညုံရေးကိုတာဝန်ယူတဲ့အပိုင်းကတော့သူ့လူညုံရေးစီမင်းစည်းကမ်းနဲ့ညီသူဆောင်ရွက်မှာပဲလေနော်။အဲ့ဒီဟာကဒီလူညုံရေးပိုင်းကိုကန့်ကျွယ်ဆောင်ရွက်တဲ့သူတွေရဲ့အပိုင်းပဲ။အခုဟာကကျွန်တော်ဒီနိုင်ငံသားတဦးချင်းစီရဲ့ဒီပုဂ္ဂလိကဆိုင်ရာပြဿနာပေါ့နော်။အဲ့တော့အဲ့ဒီနိုင်ငံသားတယောက်ကအကယ်၍ပြဿနာဖြစ်လာလို့သူအနေနဲ့ရေးစကားမှသွားပြီးတော့တိုင်တန်းမယ်တိုင်တန်းကျတဲ့တိုင်တန်းတဲ့အခါမှာလဲဒါမိမိနဲ့သက်ဆိုင်လို့ရှိရင်ရေးစကားကအရေးယူပေးရမယ်အဲမသက်ဆိုင်ဘူးဆိုရင်လဲအကျိုးကြောင့်ပြောပြပြီးတော့အခြားရေးစကားကိုသွားရဖို့ညွှန်ကြားပေးရမယ်ဆိုတဲ့အဲ့လိုသတ်မှတ်ပြဋ္ဌာန်းချက်တွေလဲကျွန်တော်တို့ရှိကောင်းရှိလာနိုင်ပါတယ်အဲ့တော့ကျွန်တော်တို့ကအမျိုးသားလူမျိုးရေးဆိုတဲ့ဟိုဟာကြီးကို space ကြီးကိုအဲ့လိုကြီးကြီးကျယ်ကျွန်တော်စဉ်းစားနေကြမလို့ကျွန်တော်တို့ရှိမှရှိပြီးသားပဲသို့တော်လည်းဒီဟာနိုင်ငံသားတူးချင်းရဲ့ပုဂ္ဂိုလ်ဆိုင်ရာပြဿနာတွေပဲပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုပဲပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနောက်ကနေပြီးတော့လုံလောက်တဲ့အကြောင်းမရှိဘဲနဲ့ဒီနောက်ရောက်ခံပြီးတော့လိုက်လံဆောင်ရွက်တယ်ကြီးစုတယ်နော်စုံစမ်းထောက်ရမ်းတယ်အစုံစမ်းတာကိုဝင်ရောက်စုံစမ်းပြီးတော့ဝင်ရောက်ရှာဖွေတယ်ဆိုတဲ့ကိစ္စရက်ဒီဟာနောက်တော့ဖန်ဆင်းမှုမပြုဘူးဆိုရင်လည်းအချက်တွေပါပါတယ်အဲ့တော့ကျွန်တော်တို့ကလုံခြုံမှုဆိုတဲ့စကားလုံးသုံးလို့ရှိရင်လူလမှုနဲ့လူမျိုးမှုဟာကျွန်တော်နိုင်ငံသားတူးချင်းမှလည်းအင်မတန်မှလိုအပ်ချက်တွေဖြစ်ပါတယ်အဲ့တော့နိုင်ငံတော်တစ်ခုလုံးရဲ့လူမျိုးရင်းနဲ့တော့အပိုင်းခြားစိတ်ဖြာပြီးတော့သွားစဉ်းစားရတဲ့နိုင်ငံသားတူးချင်းရဲ့ခံစားတွေးထိနေရတဲ့နေဆတူကနေတူတူကပြဿနာတွေကိုလည်းဖြေရှင်းနိုင်မှုဆိုတာလည်းအရေးကြီးတယ်လို့ကျွန်တော်တို့ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆောက်ပါနေကျွန်တော်တို့ခုနောက်ထပ်ကျွန်တော်တို့ဟိုစာတောင်ပေးပို့ထားတာလည်းရှိပါသေးတယ်။သူကတော့အမေရိကန်ပြည်ထောင်စုကဟိုမောင်တသနာပါမောင်တသနာရဲ့ပေးစာကိုလည်းကိုညံဝင်းအောင်ဖတ်ပြပေးပါဦးခင
်ဗျ။ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါ။နိုင်ငံသားတွေရဲ့ပုဂ္ဂလိကလူလတ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရက်ကိုပြဋ္ဌာန်းနိုင်ဖို့ပြည်သူကိုယ်စားလှယ်တွေရဲ့ကြိုးပမ်းချက်တွေအမြန်ဆုံးအတည်ပြုပြဋ္ဌာန်းနိုင်ပါစေလို့ပြည်သူတယောက်အနေနဲ့ထောက်ခံကြိုဆိုမိပါတယ်။ဒ ီဥပဒေဟာဒီမိုကရေစီစနစ်နဲ့လည်းကန့်ညီနေတဲ့အပြင်နိုင်ငံသားတွေအားလုံးလည်းမိမိတို့ရဲ့ယုံကြည်ချက်တွေကိုအကြောက်တရားကင်းကင်းဖော်ထုတ်နိုင်မှာဖြစ်တဲ့အတွက်အစိုးရကိုလည်းထိန်းကျောင်းနိုင်မှာဖြစ်တယ်လို့နိုင်ငံလုံးညုံရေးကိုလည်းအစိုးရနဲ့ထိထိရရောက်ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အတိတ်ကစနစ်ဆိုးကြီးအောက်မှာနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုထိထိရရောက်ကာကွယ်ပေးနိုင်မဲ့ဒီလိုဥပဒေမျိုးတွေမရှိခဲ့တာကြောင့်တိုင်းပြည်နဲ့လူမျိုးစင်းရဲကြက်တဲခဲ့ရပြီးနေဆက်စီယိုတွေကျိုးပြက်ကုန်တာရခိုင်တရုတ်အိန္ဒိယနေဆက်ပြဿနာတွေကအထင်ရှားပါပဲ။နောက်ဆုံးအနေနဲ့ပြောရရင်နိုင်ငံလုံးညုံရေးအတိတ်ပဲဟာလူတူးတစ်ဖွဲ့ရဲ့အသက်အိုးအိမ်စည်းစိမ်ဘဝလုံခြုံမှုနဲ့အခွင့်အာဏာကိုကာကွယ်ခြင်းလို့ဖွင့်ဆိုနေတာတဲ့နိုင်ငံသားအလုံးရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုအပြည့်အဝကာကွယ်ပေးခြင်းလို့အတိတ်ပဲဖွင့်ဆိုခြင်းကပိုပြီးမှန်ကန်သိမ့်လျော်လိမ့်မယ်လို့ယူဆမိပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အမေရိကန်ပြည်သူကမောင်တက်တနာရဲ့ပေးစာပါဟိုဆရာဦးအောင်သိန်းသဘောထားကိုကျွန်တော်တို့အခုကဟိုတကယ်ကြတဲ့ပုဂ္ဂိယလူလက်ခွင့်နေကိုထက်ထက်ဖြစ်တဲ့ကိစ္စမျိုးတွေမှာဒီလုံညုံရေးဖွဲ့စည်းလုံညုံရေးအာဏာပိုင်နေနဲ့လည်းဆက်နွယ်နေတာရှိပါတယ်ဆိုတော့ဒီလုံညုံရေးအာဏာပိုင်နေဘက်ကလည်းဥပဒေနဲ့အညီဖြစ်အောင်ဟိုလုပ်ဖို့ကြိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအခုဒီဥပဒေဂျန်ထဲမှာပဲဖြစ်ဖြစ်ပေါ့လေတခြားအစီအမံတွေပဲဖြစ်ဖြစ်ဘလို့အစီအမံမျိုးတွေလိုအပ်မယ်လို့ယူဆရလဲခင်ဗျာ
ကျွန်တော်တို့အဲ့ဒီမှာတော့ကျွန်တော်တို့ဒီဆွေးနွေးကြတဲ့အပိုင်းတွေမှာတော့ဗျာဒီပြစ်မှုကျွလွန်နဲ့အခိုင်လုံနဲ့အထောက်ထားမရှိဘဲနဲ့ဆိုတဲ့ဥစ္စာအဓိကကြပါတယ်အဲ့လိုမရှိတဲ့လူတရားရဲ့ဒီနိုင်ငံသားတူကိုတော့လူ့ဘုံလိက္ခာညှို့နှောင်းအောင်မလုပ်နိုင်ဖို့အတွက်ကျွန်တော်ဒီဥပဒေကိုပြဋ္ဌာန်းရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အခြေအနေကစောစောလူပေါ့ဗျာဒီတာဝန်ရှိဝန်ထမ်းတွေကလည်းအထင်ကျင်လို့လုပ်မယ်ဆိုရင်ပေါ်ပေါ်လို့ရှိတယ်ဒါကျွန်တော်တို့ဟိုပါပေါ့နော်ရဲကျင်ချုံရလဲသူရှာဖွေမယ်ဖမ်းဆီးမယ်ဆိုရင်သူရဲဟုတ်အစ်စ်တဲ့မင်းနဲ့ပုဂ္ဂိုလ်ကိုယ်တိုင်ကကျွန်တော်တို့ရှာဖွေအိမ်မတက်ပြီးရှာဖွေဖမ်းဆီးနိုင်ခွင့်ရှိတယ်လို့ကျွန်တော်တို့အများပြည်သူနေရာဒီမှာလဲအဲ့ဒီလိုတွေ့ရှိလို့ဖမ်းဆီးချုံတော့မယ်ဆိုရင်လဲကျွန်တော်တို့မှာလုံလောက်တဲ့ခံရုံနဲ့အကြောင်းပြချက်ရှိရင်ကျွန်တော်တို့ဖမ်းဆီးပိုင်ခွင့်တော့ရှိတာပဲနော်အဲ့တော့ကျွန်တော်တို့ကစောစောကကျွန်တော်ပြောသလိုနိုင်ငံတော်လူညုံရေးဆိုတာလဲတူးချင်းရဲ့လူညုံရေးပုံမှာလဲသွားပြီးတော့ထိစက်တယ်ဆိုတဲ့သဘောကြီးကျွန်တော်တွေ့ရပါတယ်အဲ့တော့တူးချင်းပုံမှာထိစက်နိုင်တဲ့အတိုင်းကြီးပေါ်ပေါက်နေတွေကတော့ကျွန်တော်တို့ဓာကြီးကခြေခြေပြင်းပြန်ကျွန်တော်တို့ဆောင်ရွက်ရမယ့်ကိစ္စရတဲ့ဖြစ်လာပါတယ်အဲ့တော့ဒီဟာကိုကျွန်တော်တို့ကဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုတဲ့ပုံပေါ့ဗျာနော်အဲ့ဒီလူညုံမှုဟိုကျွန်တော်အကာအကွယ်ပေးတဲ့ဥတွေကိုပေါ့နော်ဥရောပကိုကျွန်တော်တို့ကဒီပြည်တော်စုလွှတ်တော်မှာတင်ထားစေဖြစ်တဲ့အတွက်တချို့အချက်လက်တွေအသေးစိတ်တော့ကျွန်တော်တို့ဘက်ကပြောလို့လည်းဟိုမသိင်ပြောသေးဘူးပေါ့နော်။ဒါဆိုတော့ဥရီချန်စစ်မယ်ရှိသေးတာဟုတ်နော
်။ဟုတ်ကဲ့
။အဲ့တော့ဥရီတစ်ခုဖြစ်လာတော့မယ်ဆိုရင်လည်းဒီကိစ္စဟာတခါတည်းကျရင်ပြည်တော်စုလွှတ်တော်ကပြန်ချပေးပြီးတော့ကျွန်တော်လွှတ်တော်နေရာမှာတချို့အချက်လက်တွေပြန်ဆွေးနွေးရရှိတယ်။နောက် CSO တွေလည်းကျွန်တော်တို့ဖိတ်ခေါ်တဲ့ရှင်းလင်းချက်ယူရောပုဂ္ဂိုလ်တွေလည်းဖိတ်ခေါ်တယ်သက်ဆိုင်ရာကျွန်တော်ရဲဝန်ထမ်းတွေလည်းဖိတ်ခေါ်ပြီးအဲ့လိုဆွေးနွေးမှုတွေလုပ်ရပါတယ်အဲ့ဒါကိုလွယ်လွယ်ကူကူကျွန်တော်တို့ဥရီတရားကိုပြဋ္ဌာန်းလိုက်တယ်ဆိုတဲ့သဘောတော့မဟုတ်ပါဘူးအဲ့လိုကြဲကြဲပြန့်ပြန့်ဆွေးနွေးမှုတွေရှိပြီးတဲ့အခါအဲ့တော့ပြည်တော်စုလွှတ်တော်အနေနဲ့ဒါအဲ့ဒါဥရီတရားပြဋ္ဌာန်းတယ်ဆိုရင်တော့ဒါဥရီအကြီးဖြစ်တာပေါ့လေနော
်ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်ကျွန်တော်တို့ Facebook မှာပေးပို့ထားတဲ့စာတို့လေးတစ်စာကိုလည်းအစီအစဉ်ဆုံးမသက်ခင်မှာပေါ်ပြခြင်းမယ်။သူကတော့အောင်ကြီးဆိုတဲ့အကောင့်နဲ့ရေးထားတာပါ။ဥရီပေါင်းတွင်ကလည်းယူသားစွာလောက်ကြိုက်မယ်ဆိုရင်လွတ်လပ်ခွင့်ရှိဖို့တိတ်ရေးကြည့်ပါရယ်။ဒါပေမဲ့စစ်ဆေးသိရင်တော့စစ်ဆေးရမှာပါ။မှန်ကန်တဲ့ဆိုရင်လွတ်လပ်ခွင့်ပေးသင့်ပါရယ်။ဒါမှလည်းမြန်မာနိုင်ငံရဲ့စီးပွားရေးကတိုးတက်မှုမြန်မာဖြစ်ပါတယ်ဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်။ဆိုပြီးသူကရေးထားပါရယ်။ဒါကတော့စစောစီဆရာဦးအောင်သိန်းဟိုထောက်ပြတယ်လို့ပါပဲ။သူကတော့ဟိုလွတ်လပ်ခွင့်နဲ့ဒီလုံခြုံရေးနဲ့အပိုင်းမှာကျိုးချင်းဝင်ရှာညှိပြီးလောက်သွားမယ်ဆိုလို့ရှိရင်တော့အားလုံးတို့ကောင်းမယ်ဆိုတဲ့သဘောမျိုးသူပြောသွားတယ်လို့ကျွန်တော်နားလဲပါတယ်။ဆိုတော့နောက်ဆုံးအနေနဲ့ဟိုဆရာဦးအောင်သိန်းကိုကျွန်တော်အစီအစဉ်ဆုံးသတ်ခင်မှာဟိုမေးချင်တာကတော့နိုင်ငံတော်လုံခြုံရေးနဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကြားမှာရွေးရမယ်ဆိုလို့ရှိရင်ဆရာအနေနဲ့ရောဘယ်အောင်ဦးစားပေးသင့်တယ်လို့ယူဆပါတယ်လေခင်ဗျ။
ကျွန်တော်တို့ကအဲ့ဒီလိုနှစ်ခုရှင်းလာရင်ဆိုတော့သဘောထားမျိုးကတော့နိုင်ငံတော်လူညုံရေးပိုင်းဆိုင်ရာဥပဒေတွေလည်းရှိတယ်ပေါ့နော်။နောက်တစ်ခါကျွန်တော်တို့ဒီနိုင်ငံသားရဲ့ပုဂ္ဂိုလ်ဆိုင်ရာအခွင့်အရေးလည်းရှိတယ်ဆိုတဲ့သဘောကိုပြဋ္ဌာန်းတာပါ။အဲ့တော့အဲ့ဒီနှစ်ခုရှင်းလာရင်ဘယ်ဟာဥစားပေးရမလဲဆိုတော့ဘယ်ဥစ္စာဟာလူလူနည်းညီဥစွာဆောင်ရွက်ရမလဲဆိုတာစဉ်းစားဖို့ပဲလိုလိမ့်မယ်ထင်တယ်။နော်။အဲ့တော့လူလူနည်းညီဆောင်ရွက်တဲ့အခါမှာ အနိုင်ငံတော်လူညုံရေးအတွက်ဆိုရင်လည်းလုံလုံလုံထုံးလုံးနည်းနဲ့ညီဆောင်ရရမှာဖြစ်တယ်ဒီကျွန်တော်တို့ဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လူညုံမှုဆိုရင်လည်းအဲကျွန်တော်လုံထုံးလုံးနည်းနဲ့ညီနှစ်ပိုက်ပြတ်ထန်းလာရင်လည်းဆောင်ရရမှာဖြစ်ပါတယ်အဲ့တော့ဟိုလက်လွတ်စပယ်အဲ့ဒါထိဆက်မှုတွေပေါ်လာမဲ့ပြဿနာဆိုတာတော့မရှိနိုင်ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ဟိုဘာပဲလို့လို့ဥရင်းနဲ့အညီဖြစ်တာအကောင်းဆုံးဆိုတဲ့သဘောပေါ့ဆရာပြောချင်တာ
ဟုတ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဟိုပါဝင်ဆွေးနွေးပေးကြတဲ့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းနောက်ရှေ့နေအာရှလူခွင့်ရေးကော်မရှင်ရှေ့နေဦးမင်းလုံနဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လို့ရမှုမဆုမနဲ့ကိုအောင်လည်းဦးရောစူးစီးတင်ဆက်ထားတဲ့စနေနေ့ညတိုင်းလေလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့လာမယ့်အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါရှင
်။သောဒရှင်များရှင်။မြန်မာနိုင်ငံမှာ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတစ်နှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြမအရေးလေ့လာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်။တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်အခဲအကျက်အတဲတွေနဲ့ရင်ဆိုင်နေရပါသလဲ။ဘယ်ပိုင်းတွေမှာအဓိကအားနည်းချက်တွေရှိနေပါသလဲ။စသည်အားဖြင့်အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ။ကိုဆွေးနွေးခြင်းနာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ barmis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
တန်တရှင်နေနေနဲ့အင်္ဂါနေညတိုင်းလေလိုင်းစီစဉ်တိုင်ငယ်ဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကလည်းထမှန်ဖိတ်ခေါ်ပါရတယ်။တိုင်းလေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းကကြေညာပေးပါမယ်ရှင
်။မြောက်အတ္တလန္တိတ်စာချုပ်နေတိုးမဟာမိတ်တပ်ပေါင်းစုကြီးကိုအမေရိကန်ပြည်ထောင်စုအနေနဲ့မရေမရိုင်ထောက်ပံ့ပေးသွားမှာဖြစ်ပေမဲ့ဥရောပတိုက်ကမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းကာကွယ်ရေးအသွင်စီကိုတွန်းမြင့်ကြဖို့လိုအပ်ကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကသူ့ရဲ့ပထမဆုံးနိုင်ငံခြားမူဝါဒဆိုင်ရာမိန့်ခွန်းအတွင်းသတိပေးပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့နေတိုးမဟာမိတ်အဖွဲ့ကိုအပြည့်အဝထောက်ပံ့ပေးသွားမှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့အမကန်ချက်ပေးလို့ကြောင်းအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီမှာရှိနေတဲ့ဒီမဟာမိတ်အဖွဲ့ကြီးကိုမရေမရိုင်ထောက်ပံ့ပေးသွားမှာဖြစ်ကြောင်းဂျာမနီနိုင်ငံမြို့နှစ်မြို့မှာကျင်းပတဲ့လူညုံရေးဆိုင်ရာညီလာခံမှာဒုသမ္မတကအဲ့လိုပြောကြားခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်မဲလ်ဘုန်းမြို့လေစိတ်အပြင်မှာရွေးကောက်ပွဲကာလအမွဲဆွဲစည်းရုံးမှုပုံစံလူတုစုဝေးကြီးတစ်ခုကျင်းပခဲ့ပါတယ်ဖလော်ရီဒါပြည်နယ်ကအတ္တလန္တိတ်သမုဒ္ဒရာကမ်းရိုးတန်းတစ်ချောင်းရှိတဲ့မဲလ်ဘုန်းမြို့မှာဒေသစံတော်ချင်းစနေနေ့ညနေ9:00ခွဲကျော်မှာစတင်တဲ့အဲ့ဒီလူတုစုဝေးအတွင်းသမ္မတကသူ့ပေးထားတဲ့ကတိတွေအတိုင်းအမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းအစွန်းရောက်အကြမ်းဖက်သမားမွတ်စလင်တွေတိုင်းပြည်အတွင်းဝင်မလာနိုင်အောင်လှုပ်ဆောင်တဲ့တချိန်ထဲမှာပဲမက္ကဆီကိုနယ်စပ်မှာခြံစည်းရုပ်ခတ်မဲ့အစီအစဉ်ကိုလည်းအကောင့်ထည့်ပေါ်သွားမှာဖြစ်ကြောင်းပြောပါတယ်သမ္မတကသူရဲ့လှုပ်ဆောင်ချက်တွေကိုသတင်းမီဒီယာတွေကမျှတစွာဆက်ဆံခြင်းမရှိဘူးလို့ပြီးခဲ့တဲ့ကြာသပတေးတွေသတင်းစာရှင်းလင်းပွဲမှာလည်းပြောကြားခဲ့ပါတယ်။အဲ့ဒီအကြောင်းကိုလည်းအခုကျင်းပတဲ့လူတုစုဝေးမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။အိန္ဒိယနိုင်ငံအခြေစိုက် Tata Steel Company ဟာပြည်တွင်းစုခွဲကတာမဏိတွက်ပစ္စည်းတွေရောင်းချမှုအောင်မြင်လာပြီးတဲ့နောက်ကုမ္ပဏီကထုတ်လုပ်တဲ့တာမဏိတွက်ပစ္စည်းတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့လိုပြည်ပနိုင်ငံကိုတင်ပို့ရောင်းချဖို့စီစဉ်နေပါတယ်။အိန္ဒိယနိုင်ငံအတွင်းကဈေးကွက်မှာ B2C လို့ခေါ်တဲ့စီးပွားရေးလုပ်ငန်းကနေဝယ်ယူသုံးဆွဲသူတွေလက်ထက်ရအောင်ထုတ်လုပ်တဲ့အများစုကကြိုက်နေတဲ့ကုန်မတစိအဖြစ်အောင်မြင်စွာလှုပ်ဆောင်ခဲ့ပြီးဖြစ်ကြောင်းဒါကြောင့်မို့လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဈေးကွက်တွေကိုတင်ပို့ရောင်းချဖို့စီစဉ်ခြင်းဖြစ်ကြောင်းကုမ္ပဏီအကြီးအကဲတဦးကပြောပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကျနေရာတွေကိုတိုက်ခတ်ဖို့အစီအစဉ်မှာပါဝင်တဲ့အတွက်ဖမ်းဆီးထောင်ချခံထားရတဲ့မျက်မမြင်အကြီးတရားဟောဆရာဟာထောင်ထဲမှာတည်ဆုံသွားပြီဖြစ်ကြောင်းအမေရိကန်ထောင်အာဏာပိုင်တွေကပြောပါတယ်ခင်ဗျ
။တင်းကျစ်ချုပ်ကိုကိုစောဝင်းလိုင်းကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အတွက်စီစဉ်ထုတ်လွှင့်မှုကတော့ဒေါ်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ကျမအီသန်စင်ပါရှင်။ View American သံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.